Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဇွန်လ19ရက်ကြာတာပတိုင်းနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကို9ဒိုမီတာ30နဲ့40နဲ့48တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဩဘားမားဟာသူ့ရဲ့နောက်ဆုံးသတင်းစာရှင်းလင်းပွဲကိုပို့ထုတ်နေမှာကြေညာခဲ့ပါတယ်။ဒေါ်နယ်ထရမ့်ကဝန်ကြီးတွေအဖြစ်ရွေးချယ်ဖို့ယာထားသူတွေရဲ့ကြားနာပွဲတွေကိုအထက်လွှတ်တော်မှာပို့ထုတ်နေကကြေညာခဲ့ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီဟာမနေ့ကဒေါန်ဆန်းစုကြည်နဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နာချမ်းနဲ့တူတင်ပြပေးသွားမှာပါခင်
။ကောင်းပါပြီရှင်။သတင်းတွေပြီးနှားဆင်ကြရမယ့်သတင်းလာတွေထဲမှာတော
့ For those who have chosen not to support me in the past, of which there were a few people. I'm reaching out to you.
November ရွေးကောက်ပွဲနိုင်ရုံကအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ပြောသွားတာဖြစ်ပါတယ်။အခုလာမယ့်ကျန်းသစ်စာချိန်ဆိုပွဲမှာပြောမယ့်မိကုံးမှလည်းဒီသဘောထားအတိုင်းဖြစ်လိမ့်မယ်လို့လည်းသူ့ရဲ့အကြံပေးတွေကပြောပါတယ်ဒီအကြောင်းနဲ့အတူအမေရိကန်သမ္မတဘရက်အိုဘားမားဗိုလ်တူနေကပြုလုပ်ခဲ့တဲ့နောက်ဆုံးအကြိမ်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုချက်အပြင်ကချင်ပြည်နယ်အတွင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းအဲ့ဒါတွေပြင်ဒီရခိုင်ပြည်နယ်ပြည်ပခအရေးနဲ့ပတ်သက်ပြီး Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့တွေ့ဆုံဆွေးနွေးပွဲဒီကနေ့စတင်မဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မန္တန္တာချန်းတို့ပြောပြပေးပါမယ်ရှင
်။သူရှင်းနေတာအုတ်ချုပ်ခဲ့ပြီးတဲ့နောက်အစိုးရအပြောင်းအလဲဖြစ်တော့မဲ့ကိစ္စအတွက်စိတ်ပူနေကြတဲ့အမေရိကန်နေအနေနဲ့မစိုးရင်ကြဘူးသမရဘာရကိုဘာမကပို့ထုတ်နေမှာကျင်းပတဲ့သူ့ရဲ့နောက်ဆုံးသတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်။သူ့အနေနဲ့တိုင်းပြည်အပေါ်ယုံကြည်မှုအပြည့်ရှိကြောင်းအမေရိကန်ပြည်သူတွေကိုလည်းယုံကြည်ကြောင်းမကောင်းတဲ့လူတွေကောင်းတဲ့သူကပိုများကြောင်းသမရအိုဘားမကပြောပါတယ်။သူ့ကိုနောက်ဆုံးမေးတဲ့မေးခွန်းကတော့ရွေးကောက်ပွဲညကထောက်ခံအားပေးတဲ့ဒီခါမှာခင်ဗျာရွေးကောက်ပွဲညကသူထောက်ခံအားပေးတဲ့ဒီမိုကရက်သမ္မတလောင်း Hillary Clinton ရှုံးနိမ့်တဲ့အချိန်မှာသူ့အနေနဲ့သမီးနှစ်ယောက်ဖြစ်ကြတဲ့ Sasha နဲ့ Malia တို့ကိုဘာပြောခဲ့တယ်လဲဆိုတဲ့မေးခွန်းဖြစ်ပါတယ်။သူနဲ့ဇနီးဖြစ်သူ Michelle တို့လိုပဲ Sasha နဲ့ Malia တို့အနေနဲ့ရွေးကောက်ပွဲရလအပေါ်စိတ်ပျက်ခဲ့ကြကြောင်းဒါပေမဲ့သူတို့အတွက်ဂုဏ်ယူကြောင်းဘာဖြစ်လို့လဲဆိုတော့သမီးနှစ်ယောက်စလုံးဟာခံနိုင်ရည်ရှိသူတွေမျိုးချစ်သူတွေအတ္တမဆန်တဲ့သူတွေဖြစ်တယ်လို့ပြောကြခဲ့ကြောင်းသမ္မတဩဘားမားကပြန်လည်ဖြေကြားခဲ့ပါတယ်။ရွေးကောက်ပွဲမှာ Democratic Party သမ္မတလောင်း Hillary Clinton က Republican Party သမ္မတလောင်း Donald Trump ကိုရှုံးနိမ့်ခဲ့တာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲကိုအဆုံးသတ်တဲ့အချိန်မှာတော့သူဟာကလကာနောက်ကွယ်မှာသူ့အနေနဲ့အမြဲတမ်းတည်ငြိမ်ပြီးပျော်ရွှင်လန်းဆန်းနေသူတူမှုကြောင့်ဝန်ခံပြောကြားခဲ့ပါတယ်။အဲဒီနောက်မှာတော့အင်ပီရိုမှာရှိတဲ့သတင်းတောက်တွေကိုကျေးဇူးတင်ကြောင်းပြောကြားပြီးတဲ့နောက်လက်ပြနှုတ်ဆက်ပြီးသတင်းစာရှင်းလင်းပွဲကျင်းပတဲ့အခန်းထဲကနေထွက်ခွာသွားခဲ့ပါတယ်
။အမေရိကန်သမ္မတဟောင်း George H.W. Bush ဟာအသက်ရှူလမ်းကြောင်းမှာစိတ်ကူတမှုခံယူခဲ့ရပြီးတဲ့နောက် Texas ပြည်နယ် Houston မြို့ကစစ်ရုံမှာအတွင်းလူနာဖြစ်နေတက်တောင့်တက်တာအနားယူနေတယ်လို့မိသားစုရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျင်မက်ဂရက်ကပြောဆိုလိုက်ပါတယ်။သမ္မတဟောင်းဘုရှ်ရဲ့ကျမ်းမာရေးအခြေအနေဟာတည်တည်ငြိမ်ငြိမ်ရှိနေပြီးတော့စောင့်ကြည့်စစ်ဆေးဖို့အတွင်းလူနာဖြစ်နေဆဲယုံမှာနေရလည်အောင်မယ်လို့သူကပြောဆိုခဲ့ပါတယ်။သမ္မတဂရော့ဟောင်းဘာဘရာဘုရှားလည်းပင်ပန်းနွမ်းနဲ့ပြီးတော့ချောင်းဆိုးတာကြောင့်ကြိုတင်သတိထားတဲ့အနေနဲ့ဗုဒ္ဓဟူးနေ့ကအဲ့ဒီဆဲယုံမှာပဲဆဲယုံတင်ခဲ့ရသေးတယ်လို့မက်ဂရက်ကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့41ယောက်မြောက်သမ္မတဖြစ်ခဲ့တဲ့ဘုရှားပြီးခဲ့တဲ့စနေနေ့တုန်းကအမောဖောက်လာပြီးတဲ့နောက်ဆေးရုံတင်ခဲ့ရတာဖြစ်ပါတယ်။အသက်62နှစ်အရွယ်သမရဟောင်းဘုရှားအဆုတ်အအေးမိဝေဒနာကိုခံစားခဲ့ရတာကနေအသက်ရှူလမ်းကြောင်းမှာကျန်းမာရေးပြဿနာကြုံပြီးအခုနောက်ဆုံးကုသမှုမှာမေဆေးတုံးခဲ့ရတယ်လို့လည်းမိသားစုပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။ယာရုကနေအားယူတော့မဲ့သမရဘရက်အိုဘားမားကသူ့ရဲ့နောက်ဆုံးအကြိမ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဘုရှားမိသားစုနဲ့အဆက်အသွယ်မပြတ်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။သမရဟောင်း George H.W. Bush နဲ့သမရဂရော့ဟောင်းဘာဘရာဘုရှားတို့ဟာတိုင်းပြည်အတွက်သူတို့ရဲ့ဘဝတွေကိုမြုပ်နှံထားကြုံနဲ့မကကုန်လွန်ခဲ့တဲ့နှစ်တွေအတွင်းသူနဲ့အတူသမရဂရော့ Michelle Obama တို့အတွက်မိတ်ဆွေကောင်းတိုင်မင်ပေါ်တိုင်မင်ဘက်တွေဖြစ်ခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်။သမရဟောင်းနဲ့သမရဂရော့ဟောင်းတို့ကျမ်းမာချမ်းသာစေဖို့ဆုတောင်းကြောင်းကိုလည်းဗုဒ္ဓဟူးနေ့ကနောက်ဆုံးအကြိမ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမရ Obama ကပြောဆိုသွားခဲ့ပါတယ်။
ယူကောက်ခံသမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့အတွက်ဝန်ကြီးအဖြစ်ခံထားရေးအမည်စရင်တင်သွင်းခံရသူထိတ်တန့်ပုဂ္ဂိုလ်တွေရဲ့ကြားနာပွဲတွေကိုဗုဒ္ဓဟူးနေ့ကအထက်လွှတ်တော်မှာကျင်းပတာမှာကုလသမဂ္ဂဆိုင်ရာအမေရိကန်သားမကြီးအဖြစ်အမည်စရင်တင်သွင်းခံထားရသူနစ်ကီဟေလီကအမေရိကန်ပြည်ထောင်စုအနေနဲ့ရုရှားကိုယုံလို့မရနိုင်ကြောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့နိုင်ငံအကျိုးတူကိစ္စရပ်နဲ့ပတ်သက်လို့ဘယ်လိုပူးပေါင်းဆောင်ရွက်သွားမလဲဆိုတဲ့အလားအလာနဲ့ပတ်သက်လို့တော့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကိုတောင်ကယ်ရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးက ထည့်သွင်းပြောကြားခဲ့ခြင်းမရှိပါဘူး IS Islamic စစ်သွေးကြွတွေရဲ့ရန်နဲ့တခြားအန္တရာယ်တွေကိုနှိမ်နှင်းရမှာရုရှားရဲ့အကူအညီလိုအပ်တယ်လို့တော့သူကပြောတော့ပါတယ်ဟေလီကရုရှားအပေါ်ထားရှိတဲ့သူ့ရဲ့သဘောထားကိုအဲ့လိုပြောဆိုမှုဟာမကြာခင်တမရဖြစ်လာတော့မဲ့ဒေါ်နယ်ထရမ့်ရဲ့သဘောထားတွေနဲ့ဆန့်ကျင်ပဲဖြစ်နေပါတယ်ဒေါ်နယ်ထရမ့်ကရုရှားတမရကောင်းချောင်းတွေကိုရွေးကောက်ပွဲမဲဆွယ်စည်းရုံးတဲ့ကာလတွေအတွင်းမှာရောရွေးကောက်ပွဲပြီးတဲ့နောက်မှာပါအချင်းချင်းပြောကြခဲ့တာပါအမေရိကန်နိုင်ငံအတွင်းမှာရှိနေတဲ့မွတ်စလင်တွေမပုံတင်ရမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လေဟီလီရဲ့ရည်တည်ချက်ဟာဒေါ်နယ်ထရမ့်ရဲ့သဘောထားနဲ့ကွဲပြားနေပါတယ်ဘာသာရေးပေါ်အခြေခံပြီးမပုံတင်လုပ်ရမယ်လို့သူမအနေနဲ့မယူဆကြောင်းဟီလီကပြောပါတယ်ပူထုနေမှာပဲကုသရန်ဝယ်ရေးဝန်ကြီးကျမရေးနဲ့လူသားစွန့်အင်ဝန်ကြီး EAP လို့ခေါ်တဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်ရေးအေဂျင်စီစတဲ့ယာရုတွေအတွက်အမည်စင်းတင်သွင်းခံထားရသူတွေရဲ့ကြားနာပွဲတွေကိုလည်းကျင်းပခဲ့ပါတယ်
။ကမ္ဘာမှာကုန်သွယ်ရေးစစ်ပွဲကြီးပေါ်ပေါက်လာနိုင်တဲ့အနေနဲ့ရှိတဲ့ကြောင့်တရုတ်သမ္မတရှီကျင်းပင်ကဆွစ်ဇာလန်နိုင်ငံဒေးဗော့စ်မြို့မှာကျင်းပတဲ့ဒီကမ္ဘာစီးပွားရေးဖိုရမ်မှာအင်္ဂါနေ့ကပြောကြားခဲ့တဲ့မိန့်ခွန်းအတွင်းသတိပေးပြောကြားသွားပါတယ်။ကိုဂျိုစီးပွားကာကွယ်တဲ့ဝါဒကျင်းသုံးတာဟာအမောင်ငန်းနဲ့မှာတကားပိတ်နေတာနဲ့တူပြီးမိုးတံလေတံကလွကင်းကောင်းလွကင်းနိုင်ပေမဲ့အလင်းရောင်နဲ့လေကောင်းလေတန်းတော့ရနိုင်မှာမဟုတ်ဘူးလို့ပြောဆိုသွားခဲ့ပါတယ်။တရုတ်သမ္မတရဲ့သတိပေးချက်ဟာတရုတ်ကုန်ပစ္စည်းတွေကိုအခွန်45ရာခိုင်နှုန်းသတ်မှတ်ပြီးတော့အမေရိကန်ပြင်ပမှာထုတ်လုပ်တဲ့ဂျာမနီနိုင်ငံလုတ်ကားတွေကိုအခွန်35ရာခိုင်နှုန်းသတ်မှတ်ဖို့ကတိပေးထားတဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုတိတိတတ်တရည်ညွှန်းပြောဆိုလိုက်တာလည်းဖြစ်ပါတယ်။ကုန်သွယ်ရေးစစ်ပွဲဟာနိုင်ငံအားလုံးကိုထိခိုက်စေနိုင်တယ်ဆိုတဲ့တရုတ်နိုင်ငံရဲ့ရည်တည်ချက်ကိုသမ္မတရှီကရှင်းရှင်းလင်းလင်းပြောဆိုလိုက်တာဖြစ်တယ်လို့တရုတ်နိုင်ငံအနေနဲ့အမေရိကန်သမ္မတအသည့်အဖြစ်ထရမ့်ရဲ့ဆုံးဖြတ်ချက်တွေကိုစောင့်ကြည့်ပြီးလိုအပ်တယ်လို့တုံ့ပြန်ကာကွယ်မှုတွေလုပ်နိုင်တယ်လို့လည်းလန်ဒန်မြို့က King's College ကတရုတ်ရေးရာကျွမ်းကျင်သူပါမောက်ခကယ်ရီဘရောင်းက VOA ကိုပြောဆိုပါတယ်တရုတ်နိုင်ငံရဲ့အကျိုးစီးပွားကိုစန့်ကျင်မှုမရှိတဲ့တိုင်းပြည်တွေမှာစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နိုင်စွမ်းရှိတဲ့အရင်းအမြစ်တွေအများအများရှိတယ်လို့လည်းတရုတ်သမ္မတကပြောဆိုသွားခဲ့ပါတယ်
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာလူခွင့်ရေးအခြေအနေတွေကိုလေ့လာဖို့အတွက်မြန်မာနိုင်ငံကိုဆက်နေကြရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Miss Yang Healy ဟာမြန်မာနိုင်ငံကနေပြန်လည်မထွက်ခွာခင်မနေ့ပြန်ဇန်နဝါရီလ20ရက်နေ့မှာသတင်းစာရှင်းလင်းပွဲကျင်းပဖို့စီစဉ်ထားပါတယ် Yang Healy ဟာမနေ့ကတော့နိုင်ငံတော်ရဲ့အတံမြင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်အတွင်းမြန်မာပြည်ရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့နိုင်ငံရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးကျော်မိုးထွန်းက VO ကိုပြောပါတယ်။ဒေါ်ဆန်းစုကြည်နဲ့တွေ့တဲ့အခါမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လည်းအလေးထားဆွေးနွေးကြတာရှိတယ်လို့ဆိုပါတယ်။ရန်ဟီလီဟာဒုသမရဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီကနေ့မှာတော့ရန်ဟီလီဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့လို့လည်းကုလသမဂ္ဂကတော့အဲ့ဒီကိစ္စကိုအတိအပြုပြောကြားခြင်းမရှိပါဘူး။ရန်ဟီလီအနေနဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲရခိုင်ပြည်နယ်ကို၃ရက်ကြာတွားရောက်လေ့လာခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူမအနေနဲ့တချို့နေရာတွေကိုလုံခြုံရေးအခြေအနေကြောင့်ရောအချိန်အခက်ခဲကြောင့်မှတွားရောက်ခွင့်မရခဲ့ပါဘူး။ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာမြန်မာပြည်ခီးစဉ်ဆက်ဆံခြင်းမှာပဲကချင်ပြည်နယ်ဘက်ကိုတွားရောက်ခဲ့ပေမဲ့လို့အဲ့ဒီဒေသမှာလည်းတချို့နေရာတွေကိုတွားခွင့်မရခဲ့ပါဘူး။မွန်တော်ဒေသစုံစမ်းရေးကော်မရှင်အဖွဲ့ဝင်ပြည်ထောင်စုဝန်ကြီးဟောဦးအောင်ကြီးကတော့မစ္စယန်ဟီလီအနေနဲ့တွေ့ဆုံစဉ်ရခိုင်ဒေသလူခွင့်ရေးအခြေအနေတွေကိုမေးမြန်းဆွေးနွေးခဲ့တယ်လို့ဆိုပါတယ
်။ရိုဟင်ဂျာမွတ်စလင်တွေပေါ်နောက်ထပ်အကြမ်းဖက်မှုတွေကြီးထွားမလာအောင်နဲ့ကမ္ဘောဒီးယားနဲ့ရဝမ်ဒါနိုင်ငံတို့မှလူနောက်ထပ်လူမျိုးတုံးတပ်ဖြတ်မှုဖြစ်ပွားမှာကိုရှောင်ဖို့အတွက်ရခိုင်ပြည်နယ်ပြဿနာမှာကုလသမဂ္ဂကဂျားဝင်ဆောင်ရွက်ပေးတင်တယ်လို့မြန်မာနိုင်ငံဆိုင်ရာ OIC အထူးတန်တမန်ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့နောက်ပိုင်းလူအနည်းဆုံး86ယောက်သေဆုံးပြီးတော့ခန့်မှန်းခြေ 6,000 လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ပြည်ပခါဟာပြည်တွင်းရေးပြဿနာမဟုတ်တော့ဘဲနိုင်ငံတကာပြဿနာဖြစ်လာနေပြီလို့လည်းမြန်မာနိုင်ငံဆိုင်ရာ OIC အထူးကိုယ်စားလှယ်စာယီဟာမစ်အယ်ဘာကပြောဆိုခဲ့ပါတယ်မလေးရှားအစိုးရရဲ့တိုက်တွန်းချက်အရရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်လို့ဇန်နဝါရီလ19ရက်ဒီကနေ့ မလေးရှားနိုင်ငံမှာကျင်းပမဲ့ OIC အထူးအစည်းအဝေးမတိုင်ခင်တရက်လိုမှာပဲနိုင်ငံပေါင်း58နိုင်ငံကိုကိုစားပြုထားတဲ့ OIC အဖွဲ့အကြီးအကဲအမှတ်ချက်ပေးပြောဆိုခဲ့တာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှုတ်ဒေသမှာနေကြားဆောင်ရဲစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးအာဏာပိုင်တွေကနေမြေရှင်းလင်းရေးဆောင်ရွက်ရာမှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်လို့နိုင်ငံကလူခွင့်ရေးလှုပ်ရှားသူတွေကဝေဖန်နေပေမဲ့လည်းမြန်မာအစိုးရကတော့တရားဥပဒေနဲ့အညီကိုင်တွဲဆောင်ရွက်နေပြီးစွပ်စွဲချက်တွေဟာမှန်မှန်ဘူးလို့တုံ့ပြန်ထားပါတယ်။
အမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်ရောက်နှောက်ယှက်ခဲ့တယ်လို့မျိုးဥရောပနိုင်ငံတွေမှာလှုပ်လာနိုင်ခြေအပေါ်အစင်းသင့်ပြင်ထားကြဖို့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကဥရောပနိုင်ငံတွေကိုမနေ့ကသတိပေးလိုက်ပါတယ်။ဒေါ်နယ်ထရမ့်အနိုင်ရခဲ့တဲ့နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတာအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကပြောထားပြီးဖြစ်ပါတယ်။ဥရောပနိုင်ငံအများပြားမှာဒီနှစ်အတွင်းရွေးကောက်ပွဲတွေလုပ်ဖို့ရှိတာနဲ့အညီဒီမိုကရေစီနည်းလမ်းတကျလုပ်ငန်းစဉ်မှာဝင်ရောက်နောက်ရှက်ဖို့ရုရှားကနောက်ထပ်ကြိုးစားတာကိုမျှော်လင့်ထားတဲ့အကြောင်းထပ်ဖြစ်အောင်မယ်ဆိုတာသူ့အနေနဲ့အာမခံတယ်လို့ဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်အတွင်းဒုသမရအနေနဲ့ပြောကြားတဲ့သူ့ရဲ့နောက်ဆုံးမင်ကွန်းမှာဒုသမရဂျိုးဘိုင်ဒန်ကထည့်သွင်းပြောကြားသွားတာဖြစ်ပါတယ်
2016ခုနှစ်ဟာပူဆုံးနှစ်ဖြစ်တရားဝင်မှတ်တမ်းတင်ရမယ့်နှစ်တစ်နှစ်ဖြစ်ကြောင်းအမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA နဲ့သမုဒ္ဒရာနယ်လေထုဆိုင်ရာအမေရိကန်သုတေသနဌာန NOAA တို့ကတာဝန်ရှိသူတွေကကြေညာလိုက်ပါတယ် NOAA ရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းနဲ့ပြန်ကြားရေးဌာနနဲ့ NASA တို့ကနေအချက်အလက်ကိုအတူစုဆောင်းခဲ့ကြတာဖြစ်ပြီးတော့ဇန်နဝါရီလကနေဩဂတ်စ်လအထိ၈လတောက်လျှောက်ကမ္ဘာကြီးပူနွေးခဲ့တာကိုလေ့လာတွေ့ရှိခဲ့ကြတာဖြစ်ပါတယ်ကမ္ဘာမြေမျက်နှာပြင်ပေါ်ကအပူချိန်ကိုစတင်မှတ်တမ်းတင်ခဲ့တဲ့1880ပြည့်နှစ်ကစလို့2016ခုနှစ်အပူချိန်ဟာအမြင့်ဆုံးဖြစ်ခဲ့တယ်လို့လည်းသူတို့ကပြောဆိုခဲ့ပါတယ်
နောက်ဆုံးရသတင်းတွေကိုကိုစိုးဝင်းလိုက်နဲ့မန္တန်တချန်တို့ကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်အမေရိကန်သမ္မတဘရက်အိုဘားမားဗုဒ္ဓနဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုချက်ကိုအရင်ဆုံးနားဆင်ရပါမယ်သတင်းလွှတ်လပ်ခွင့်ဟာနိုင်ငံတစ်နိုင်ငံရဲ့ကောင်းမွန်တဲ့အစိုးရတည်းရဲ့တည်ရှိရေးအတွက်အရေးပါတဲ့ကဏ္ဍမှာရှိတယ်လို့အမေရိကန်ပြည်ထောင်စုရဲ့44ဆက်မြောက်သမ္မတဘရက်အိုဘားမားကသူ့ရဲ့နောက်ဆုံးအကြိမ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။သမ္မတအသစ်ဖြစ်တက်လာမဲ့ဒေါ်နယ်ထရမ့်ရဲ့ကျန်းသစ်စာကြိမ်ဆိုပွဲမတိုင်ခင်ရဲ့အလိုဖို့သူနဲ့မှာပြုလုပ်တဲ့အိမ်ဖြူတော်သတင်းစာရှင်းလင်းပွဲမှာသမ္မတတာဝန်ကနေသူ့အနားမယူခင်ချမှတ်ထားခဲ့တဲ့ဆုံးဖြတ်ချက်တချို့နဲ့ပတ်သက်ပြီးပြောကြားချက်တွေကိုဒေါ်ကင်မြို့သက်ကပြောပြပေးမှာပါရှင်
။အိုဘားမားအစိုးရအဖွဲ့တာဝန်ရှိသူတွေကသမ္မတအသစ်အဖွဲ့ကိုတာဝန်အလွှဲပြောင်းနေလို့ဖို့အတွက်ပြင်ဆင်လုပ်ကင်နေကြချိန်မှာပဲသမ္မတအိုဘားမားကနောက်ဆုံးသတင်းစာရှင်းလင်းပွဲကိုပြုလုပ်ခဲ့တာဖြစ်ပါတယ်သမ္မတအိုဘားမားရဲ့ဝန်ထမ်းတချို့ကတော့တောက်ကြနေနေလဲသမ္မတအသစ်ထရမ့်ကျန်းသစ်စာဂျိမ်းဆိုဂျိမ်းအထိတာဝန်ကိုဆက်ပြီးထမ်းဆောင်ရမှာဖြစ်ပါတယ်သမ္မတတက်တန်းတလျှောက်လုံးသတင်းမီဒီယာတွေနဲ့အနီးကပ်လက်တွဲလှုပ်ဆောင်နေရှိတဲ့အိုဘားမားကသမ္မတအိမ်ဖြူအနောက်ခြမ်းကသတင်းခန့်မှန်းမှာပြုလုပ်တဲ့ဒီသတင်းစာရှင်းလင်းပွဲမှာသတင်းမီဒီယာသမားတွေကိုကျေးဇူးတင်စကားနဲ့စာဖွင့်ခဲ့တာပါပြည်သူတွေရဲ့စကားတွေကိုတည်ဆောင်လာတဲ့သတင်းသမားတွေစီကဘာကြောင့်လဲဘာဖြစ်လို့လဲဆိုတဲ့မေးခွန်းပေါင်းများစွာနဲ့ရင်ဆိုင်ရတဲ့အစိုးရတဲ့အနေနဲ့ပြဿနာကိုအဖြေရှာဖို့အတွက်အမြဲလိုလိုစူးစမ်းနေရတာမို့သတင်းလွတ်လပ်ခွင့်ရှိမှုရဲ့တန်ဖိုးဟာနိုင်ငံတကာနိုင်ငံအတွက်သိက္ကိုကြီးမာတယ်လို့သမ္မတအိုဘားမားကပြောပါတယ
် A free press that isPart of how this place, this country, this grand experiment self-government has to work.
ဒါကြောင့်အမေရိကန်နိုင်ငံကရောဒီမိုကရေစီကဝါသင်တို့ကိုလိုအပ်ပါတယ်။သတင်းသမားတွေဘက်ကလည်းအချက်အလက်အမှန်ကိုစူးစမ်းပြီးတင်ပြဖို့လိုပါတယ်။ဒါဟာအခြေအနေမှန်ကိုသိပြီးတိုးတက်အောင်ဘယ်လိုစပြင်ရမလဲဆိုတာသိမှာပါ။အ
မေရိကန်နိုင်ငံရဲ့လုံခြုံရေးဆိုင်ရာနဲ့ပတ်သက်ပြီးပြစ်ဒဏ်ချခံရသူတဦးဖြစ်တဲ့ထင်ရှားတဲ့ Chelsea Manning ဟာအင်္ဂါနေ့မှာသမ္မတအိုဘားမားကြေညာခဲ့တဲ့ပြစ်ဒဏ်လျှော့ပေါ်ခွင့်နဲ့မေးလာတဲ့မှာပဲထောင်ကနေလွတ်မြောက်တော့မှာဖြစ်ပါတယ်။သူဟာ WikiLeaks ကိုနိုင်ငံတော်ရဲ့လျှို့ဝှက်အချက်လက်တွေဖောက်ချခဲ့တဲ့အတွက်ထောင်နှံ35နှစ်ကြာခံနေရသူဖြစ်ပါတယ်။အခုလိုပြစ်ဒဏ်လျှော့ပေါ်ပေးတာနဲ့ပတ်သက်ပြီးမေးမြန်းချက်တွေကိုတော့
Let's be clear. Chelsea Manning has served a tough
တနေ့ပတ်သက်ပြီးရှင်းရှင်းပြောရင်တော့ Chelsea Manning ဟာပြင်ထန်တဲ့ထောင်နှံပြစ်ဒဏ်ကိုကြာခံခဲ့ပြီးပါပြီ။သူကိုပြစ်ဒဏ်ချမှတ်ခဲ့တာဟာအရေးပါတဲ့ကန့်သတ်ချက်တွေကိုဖောက်ချခဲ့မှုဖြစ်ပါတယ်ဒီအတွက်သူဟာတရားရင်ဆိုင်ခဲ့ပြီးပ ဖြစ်ပါတယ်သူ့ကိုချက်မှတ်ခဲ့တဲ့ပြည်ထောင်ဟာစိတ်ကိုကြည်လင်းနေတယ်လို့ကျွန်တော်ယူကြည်တဲ့အတွက်အခုလိုရှော့ပေါ်ပေးခဲ့တာပါသူဟာထိုက်သင့်တဲ့ပြည်ထောင်တွေကိုခံခဲ့ပြီးပါပြီ
သမရအာနာအလွှဲပြောင်းနဲ့ပတ်သက်ပြီးသတင်းတောက်တွေရဲ့မေးမြန်းချက်တွေကတခုကတော့ကျန်းသစ္စာဂျိမ်းဆိုးပွဲကိုမတက်ဘူးလို့ပြောတဲ့ဒီမိုကရက်တစ်ပါတီဝင်တွေဘာကြောင့်တိုးလာရတယ်လဲဆိုတာပါသူတို့ဟာသမ္မတအစ်ဖြစ်လာမဲ့ဒေါ်နယ်ထရမ့်နဲ့အမြင်မတူသူတွေဖြစ်ပါတယ်။အခုရက်ပိုင်းအတွင်းမှာပဲရုရှားက2016ရွေးကောက်ပွဲမှာဟီလရီကလင်တန်ကိုမစ္စတာထရမ့်ကအနိုင်ရစေဖို့အတွက်ဂျောင်းဝင်နှောက်ယှက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာအပြင်အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာတရားဝင်သမ္မတမဟုတ်ဘူးလို့ပြောကြခဲ့တဲ့ဂျော်ဂျီယာပြည်နယ်ကဒီမိုကရက်တစ်အောက်လွှတ်တော်မှဂျွန်လူးဝစ်နဲ့မစ္စတာထရမ့်တို့တယောက်နဲ့တယောက်ပုတ်ခတ်ပြောဆိုမှုတွေကိုဆူဆူဝါးဝါးတွေ့လာရတာပါဒါရီဟာမကြခင်ကျင်းပါတော့မဲ့ကျန်းသစ္စာကျင်းဆိုဘွဲပေါ်ဘယ်အတိုင်းတာထိရိုက်ခတ်နိုင်လဲဆိုရဲမေးမြန်းချက်တွေနဲ့ပတ်သက်ပြီးသမ္မတအိုဘားမားကတော့ဖြေကြားဖို့ညှင်းဆိုခဲ့ပါတယ်။ဒါပေမဲ့သမ္မတကျန်းသစ္စာကျင်းဆိုဘွဲဟာအမေရိကန်ပြည်ထောင်စုရဲ့အာဏာလွှဲပြောင်းမှုမှာအရေးပါတဲ့ဂန္ဓာတရဖြစ်တာမို့သူနဲ့မီရှယ်အိုဘားမားတို့ကတော့တက်ရောက်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။အရေးကောက်ခံသမ္မတထရမ့်ကိုသူ့အနေနဲ့အကောင်းဆုံးအကြံဉာဏ်တွေပေးခဲ့တယ်လို့ပြောပေမဲ့သူ့ရဲ့အကြံဉာဏ်ကိုမစ္စတာထရမ့်ဘယ်တိုင်းတာတိလက်ခံမယ်ဆိုတာတော့သူမသိဘူးလို့ဆိုပါတယ
် I can't tell you how convincing I've been I think you'd have to ask
သူကိုယုံကြည်လက်ခံလာအောင်ကျွန်တော်အတတ်နိုင်ဆုံးကြိုးစားပြောကြခဲ့ပါတယ်သူကိုယ်တိုင်ကိုမေ့ကြည့်ရင်တော့အကောင်းဆုံးဖြစ်ပါလိမ့်မယ
်သမ္မတဥပမာဟာသူသမ္မတတာဝန်ကနေအနားယူချိန်မှာအသက်55နှစ်ပဲရှိသေးတာမို့အသက်ငယ်ဆုံးအနားယူမဲ့သမ္မတတူဖြစ်ပါတယ်တောက်ကြန်နေနေ့လဲသမ္မတဖြစ်နေမစ္စတာထရမ့်ကျန်းသစ္စာချိန်ဆပြီးတဲ့နောက်မှာသူတို့ဇနီးမောင်နှံဟာ Florida ပြည်နယ် Palm Springs ကိုအနားယူဖို့အတွက်တောရောက်မှာဖြစ်ပါတယ်။သူ့သမီးငယ် Sasha အထက်တန်းကျောင်းပြီးဖို့အတွက်နှစ်နှစ်ခွဲလိုသေးတာမို့အဲ့ဒီအချိန်နဲ့အတွင်းမှာတော့ Washington DC နားက Colorado အရက်ကအိမ်ကိုပြောင်းရွှေ့ပြီးနေထိုင်မှလည်းဖြစ်ပါတယ်
။ဒေါက်ကင်မြတ်သက်တင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးနောက်ထပ် American နိုင်ငံဆိုင်ရာသတင်းလောကဘက်ကိုလည်းတင်ပြပေးပါမယ်။ဇွန်လ20ရက်နေ့မှာနိုင်ငံရဲ့45ဆက်မြောက်သမ္မတအဖြစ်ကျန်းသစ္စာကျင်းဆိုမဲ့ဒေါ်နယ်ထရမ့်ကအခမ်းအနားမှာပြောကြားမဲ့မိန့်ခွန်းကိုသူကိုယ်တိုင်ရေးမှဖြစ်ပါတယ်။မိန့်ခွန်းဟာတိုတောင်းပြီးအမေရိကန်နိုင်ငံပြန်လည်စီးလုံးညီညွတ်လာရေးအတွက်ဦးစားပေးပြောကြားလိုက်မယ်လို့ထရမ့်ရဲ့အကြံပေးတွေကပြောပါတယ်။အကြောင်းစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။အမေရိကန်ရဲ့နှစ်ပေါင်း200ကျော်သက်တမ်းမှာသမ္မတတွေအဖြစ်ရွေးကောက်ခံခဲ့ရတဲ့ခေါင်းဆောင်တွေကျန်းသစ္စာကျင်းဆိုပွဲမှာပြောကြားတဲ့မိန့်ခွန်းဟာသမ္မတတွေအနေနဲ့တိုင်းပြည်ကိုဘယ်လိုပုံစံနဲ့ဥဆောင်သွားမလဲဆိုတော့သူတို့ရဲ့ policy အကြံပြင်းကိုတိုင်းပြည်ကိုပထမဆုံးချပြတဲ့မိန့်ခွန်းဖြစ်တာကြောင့်ဒီမိန့်ခွန်းကိုအချိန်ယူပြင်ဆင်ကြလေရှိပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလည်းသူပြောမဲ့မိန့်ခွန်းကိုသူ့ရဲ့အနီးကအကြံပေးတွေနဲ့တိုင်ပင်ပြီးသူကိုယ်တိုင်ရေးသားမှာဖြစ်တယ်လို့သတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။ဒါပေမဲ့ထရမ့်ဟာရွေးကောက်ပွဲမဲ့ဆက်စည်းုံတဲ့ကာလတွေအတွင်းစကကြီးစကကြဲတွေပြောခဲ့တာကျုံတလို့လက်တန်းပြောတာတွေအပြင်စကလုံးတစ်လုံးနဲ့ပြန်ပက်ပြောဆိုတာတွေရှိခဲ့ပေမဲ့လို့လဲပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာသမ္မတဖြစ်ရွေးကောက်ခံရစဉ်ပြောကြားခဲ့တဲ့မိန့်ခွန်းလေးတန်အတိုင်းနိုင်ငံကိုသွေးစည်းညီညွတ်မှုရရှိစေဖို့အလေးပေးပြောကြားလိုက်မယ်လို့ဆိုပါတယ
် For those who have chosen not to support me in the past of which there were a few people I'm reaching out to you
အတိတ်ကကျွန်တော်ကိုထောက်ခံဖို့ဆုံးဖြတ်ခဲ့ကြသူတွေထံကလမ်းညွှန်မှုနဲ့အကူအညီတွေရယူဖို့ကျွန်တော်လက်ကမ်းကြိုဆိုပါတယ်ဒါမှလည်းကျွန်တော်တို့အတူတကွလက်တွဲပြီးအမေရိကန်ပြည်ထောင်စုကြီးပြန်လည်သွေးစည်းညီညွတ်အောင်လှုပ်ဆောင်နိုင်မှာဖြစ်ပါတယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောကြားသွားတာဖြစ်ပါတယ်။သူ့မိန့်ခွန်းကိုရေးတဲ့အခါမှာတမိုင်းဝင်မိန့်ခွန်းတွေကအရေးပါတဲ့အချက်တွေကိုနမူနာယူသွားမှာဖြစ်တဲ့အကြောင်းအထူးသဖြင့်တော့သမ္မတဂျွန် F. ကနေဒီနဲ့ရော်နယ်ရေဂန်တို့ရဲ့မိန့်ခွန်းတွေကိုနမူနာယူရေးသားမှာဖြစ်ကြောင်းပြီးခဲ့တဲ့ဒီဇင်ဘာလအတွင်းပြောကြားခဲ့ပါတယ်။သူ့ရဲ့မိန့်ခွန်းကိုပြင်ဆင်ရေးသားနေတဲ့အချိန်မှာသူ့အနေနဲ့သမ္မတရေဂန်ရဲ့စကားပြောတဲ့စတိုင်မျိုးနဲ့ကနေဒီရဲ့အမျိုးမြင်ရှိတဲ့မင်ကွန်းပုံစံရေးသားပြီးသူ့ရဲ့သမ္မတတက်တာအတွင်းလှုပ်ဆောင်မဲ့အခြေအနေတွေကိုပြောကြားဖို့ရှိတယ်လို့ဒေါ်နယ်ထရမ့်ကပြောပါတယ်။သမ္မတကနေဒီနဲ့ရေဂင်တို့နှစ်ဦးစလုံးဟာသူတို့အနေနဲ့ဘယ်လို policy တွေကိုချမှတ်လှုပ်ဆောင်သွားမယ်ဆိုတဲ့အချက်တွေကိုထည့်သွင်းပြောကြားခဲ့ကြပြီးသူတို့ရဲ့မင်ကွန်းတွေဟာလည်းအမေရိကန်တမိုင်းမှာမှတ်သားစရာအကောင်းဆုံးမင်ကွန်းတွေဖြစ်တယ်လို့အသိအမှတ်ပြုခံထားကြသူတွေဖြစ်ပါတယ်။1962ခုနှစ်ဇန်နဝါရီလ20ရက်နေ့မှာသမ္မတကနေဒီပြောကြားတဲ့ကျန်းသစ္စာချင်းဆိုဝဲမင်းကွန်းအတွင်းကကောက်နှုတ်ချက်တချို့ဟာခဏိအချိန်အထိကဘာကျော်နေစေဖြစ်ပါတယ
် And so my fellow American ask not what your country can do for you ask what you can do for your country
မေကနိုင်ငံသားရောင်းရင်းများခင်များတို့ကိုတိုင်းပြည်ကဘာလုပ်ပေးနိုင်တယ်လို့မေးမဲ့အစားခင်များတို့အနေနဲ့တိုင်းပြည်အတွက်ဘာလုပ်ပေးနိုင်မလဲဆိုတာကိုမေးကြစီခြင်းပါတယ်
အမေရိကန်တမိုင်းမှာ Republican Party ရဲ့ရှေ့ဆောင်လမ်းပြတအုပ်ဖြစ်ပြီး လူထုရဲ့ကြီးညိုမှုကိုခံရတဲ့သမရရေဂင်ကိုလည်းထရမ့်ကအားကြတာဖြစ်ပြီးသူပြင်ဆင်နေတဲ့အခုမိန်ကွန်းထဲမှာကိုးကားဖို့ရှိတယ်လို့ဆိုပါတယ်။1982ခုနှစ်ကရေဂင်ရဲ့ပထမတက်တမ်းမှာအဲ့ဒီအချိန်ကရင်ဆိုင်နေရတဲ့အမေရိကန်ရဲ့စီးပွားရေးအကျတဲတွေကြောင့်နိုင်ငံခြားရေးပေါ်လစီမှာလည်းအခက်အခဲတွေကြုံတွေ့နေရတဲ့အတွက်ရေဂင်ကအစိုးရကိုသာအာမကိုပဲပြည်သူလူကိုယ်တိုင်ပါဝင်ကြဖို့တိုက်တွန်းခဲ့တာကလည်းသမိုင်းဝင်နဲ့ပြောကြားချက်ဖြစ်ပါတယ
်။ In this present crisis, government is not the solution to our problem. Government is the problem.
အခုလက်တော်နိုင်ငံကရင်ဆိုင်နေရတဲ့စီးပွားရေးအကျတဲကိုဖြေရှင်းတဲ့နေရာမှာအစိုးရအနေနဲ့ဖြေရှာမပေးနိုင်ပါဘူး။အကြောင်းကတော့ပြည်ထနာကအစိုးရကိုယ်တိုင်ဖြစ်နေလို့ပါပဲ
။ဒေါ်နယ်ထရမ့်ရဲ့ကျန်းသစ်စာချိန်ဆပွဲကိုဇန်နဝါရီလ20ရက်နေ့မှာစတင်မယ်ဆိုပေမဲ့ကျန်းချိန်ပွဲနဲ့ဆိုင်တဲ့အခမ်းအနားတွေကိုဒီကနေ့ဇန်နဝါရီလ19ရက်နေ့ကလေးကစတင်မှာဖြစ်တယ်လို့ဒေါ်နယ်ထရမ့်ကလည်း Lincoln Memorial ဘောကနေသူ့ကိုထောက်ခံသူတွေကိုဒီကနေ့မိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ်။အမေရိကန်သမိုင်းမှာအတိုဆုံးကျန်းသစ်စာချိန်ဆပွဲမိန့်ခွန်းကိုတော့ပထမဆုံးသမ္မတ George Washington ကသူ့ရဲ့ဒုတိယသမ္မတတက်တမ်းဖြစ်တဲ့1893ခုနှစ်မှာပြောကြားတဲ့စကလုံးပေါင်း135လုံးရှိတဲ့မိန့်ခွန်းဖြစ်ပြီးအရှိဆုံးမိန့်ခွန်းကိုတော့ကိုးဦးမြောက်သမ္မတအဖြစ်1840ခုနှစ်မှာရွေးကောက်တင်မြောက်ခံလဲရတဲ့သမ္မတ William Henry Harrison Sr. ကစကလုံးပေါင်း 8,000 ကျော်ကိုပြောကြားခဲ့တာဖြစ်ပါတယ်။ Donald Trump ကတော့သူ့ရဲ့မိန့်ခွန်းကိုခတ်တူတူပဲပြောကြားဖို့စီစဉ်ထားကြောင်းပြောပါရခင်ဗျာ
။ကုဇော်ဝင်းလိုက်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာနိုင်ငံရေးဘက်ကိုတလဲကြည့်ကြရအောင်ပါ။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီး Islamist ပူးပေါင်းဆောင်ရွက်ရေး OIC အဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးအဆင့်စီအွေကိုမလေးရှားအစိုးရရဲ့မေတ္တာရကန်ချက်နဲ့ဒီကနေ့ကွာလာလွန်ပူမြို့တော်မှာကျင်းပဖို့ရှိပါတယ်။စီအွေပွဲမကျင်းပမီတရက်လိုမှာတော့ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေပေါ်အကြမ်းဖက်မှုတွေတိုးလာနေတာကိုရပ်တန့်သွားအောင်ကုလသမဂ္ဂအနေနဲ့ဂျားဝင်ဆောင်ရွက်ပေးတင်တဲ့အကြောင်း OIC အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။ Writers သတင်းတပုတ်ကိုအခြေခံပြီးဦးဆက်မွေကအပြည့်အစုံတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကိုထပ်ပြီးတော့တိုးမြင့်မလာအောင်တချင်ကကမ္ဘောဒီးယားနိုင်ငံအတွင်းမှာဖြစ်ပွားခဲ့တယ်လို့မျိုးလူမျိုးတုံးတက်ပြတ်မှုတွေမဖြစ်ပေါ်အောင်တားဆီးနိုင်ဖို့အတွက်ကုလသမဂ္ဂအနေနဲ့ဂျားဝင်ဆောင်ရွက်ပေးတင်တယ်လို့ OIC အဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဇာယီအာမက်အယ်ဘာကပြောဆိုလိုက်ပါတယ
် We don't want to see another genocide like the one in Cambodia or Rwanda. The international community just observe how many million people die in Cambodia, how many million people die.
ကျွန်တော်တို့အနေနဲ့ကမ္ဘောဒီးယားနဲ့ရဝမ်ဒါနိုင်ငံတွေမှာဖြစ်ပွားခဲ့သလိုလူမျိုးတုံးတက်ဖြတ်မှုတွေကိုထပ်ပြီးမမြင်ချင်တော့ပါဘူး။နိုင်ငံတကာမိသားစုအနေနဲ့လူတွေစားနိုင်ချီစီဆုံးခဲ့ရတာတွေတွေးခဲ့ပြီးပါပြီ။ကမ္ဘောဒီးယားနိုင်ငံအတွင်းမှာစံပေါင်းဘလောက်ဈေးခဲ့သလဲနောက်ပြီးဆာဘရီနီကာမှာအဲ့ဒီမှာလူတွေစားဖြတ်နေရကိုကုလသမဂ္ဂကတွေးခဲ့ပြီးပါပြီ။ဒါတွေဟာကျွန်တော်တို့အနေနဲ့မလုပ်နိုင်မလဲဆိုတာစဉ်းကျင်နိုင်ဖို့အတိတ်ကသင်ခန်းစာတွေပဲဖြစ်ပါတယ်
။ရိုဟင်ညာရေးဟာပြည်တွင်းရေးပြဿနာမဟုတ်တော့ဘဲနိုင်ငံတကာကဝင်ရောက်ဆောင်ရွက်ရတော့မယ့်ကိစ္စဖြစ်လာနေပြီလို့လည်း OIC အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အာမက်အယ်ဘာကပြောပါတယ်။ဒီကနေ့ကျင်းပမဲ့ OIC နိုင်ငံခြားရေးဝန်ကြီးအဆင့်အစည်းအဝေးကိုမလေးရှားအစိုးရရဲ့မေတ္တာရက်ခံချက်အရခေါ်ယူကျင်းပတာဖြစ်ပြီး OIC အဖွဲ့ဟာကမ္ဘာအနှံ့မှာရှိတဲ့မွတ်စလင်နိုင်ငံပေါင်း58နိုင်ငံကိုကိုယ်စားပြုပြီးတော့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပါတယ်။အဲ့ဒီအစည်းအဝေးမှာလူသားချင်းစာနာမှုအထောက်အကူတွေကိုရခိုင်ပြည်နယ်အတွင်းပို့ဆောင်ခွင့်ပြုရေးOIC နဲ့နိုင်ငံတကာလူမှုအဖွဲ့အစည်းတွေကမြန်မာဆိုးရွားကိုတောင်းဆိုကြဖို့ဆွေးနွေးကြမှာဖြစ်တယ်လို့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုဖြစ်ပွားရတဲ့အကြောင်းရင်းစစ်မြစ်ကိုရှာဖွေရေးအိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့ရိုဟင်ဂျာမွတ်စလင်တွေသူတို့ရဲ့နေအိမ်တွေရှိရာကိုလုံခြုံစိတ်ကြစွာနဲ့တိတ်ခါရှိရှိပြန်နိုင်ခွင့်ရရှိဖို့နဲ့မြန်မာနိုင်ငံအတွင်းကတသိန်းကျော်ရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးကိစ္စဆွေးနွေးကြမှာဖြစ်တယ်လို့ OIC ရဲ့ကနဦးကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလဇန်နဝါရီလကရခိုင်ပြည်နယ်အတွင်းမြန်မာနယ်ခြားဆောင်ရဲစခန်းကိုလက်နက်ကင်လူစုလူဝေးကဝင်ရောက်တိုက်ခိုက်စီးနင်းခဲ့တဲ့အတွက်မြန်မာရဲတပ်ဖွဲ့ဝင်ကိုဦးတေဆုံးခဲ့ရပြီးတဲ့နောက်မြန်မာစစ်တပ်ကနေမြေရှင်းလင်းရေးတွေလုပ်ခဲ့ခြင်းကစပြီးတော့ပဋိပက္ခတွေကြီးထွားလာခဲ့တာပါလူပေါင်း86ယောက်တေဆုံးခဲ့ပြီးလူပေါင်း6000လောက်ဟာတစ်ဖက်အင်းဒီချင်းနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတင်းရှောင်ခဲ့တယ်လို့သတင်းတွေမှာခန့်မှန်းကြပါတယ်မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းတဲ့စစ်ဆင်ရေးအတွင်းဥပဒေမဲ့အကျဉ်းချုပ်တပ်ဖြတ်မှုတွေအမျိုးသမီးတွေအပေါ်လိမ်မင်းဆိုင်ရာမတရားပြုကျင့်မှုတွေကြေးရွာလူနေအိမ်တွေကိုမိရှို့ဖျက်ဆီးတာတွေပြုလုပ်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်တွေထွက်ပေါ်လာခဲ့ပေမဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကတော့ဒါကိုငြင်းဆိုခဲ့ပြီးဒါတွေဟာပြည်တွင်းရေးပြဿနာသာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ မြန်မာစစ်တပ်ဟာနေကြောင်ရဲတပ်ဖွဲ့တပ်စခန်းတွေစီးနင်းတိုက်ခိုက်ခံရမှုကိုပြန်လည်ကင်တွယ်ဆောင်ရွက်တာသာဖြစ်ပြီးတော့အဲ့ဒီတိုက်ခိုက်မှုရဲ့နောက်ွယ်မှာပြည်ပကစစ်သေးကြတွေပါဝင်နေတယ်လို့ပြောပါတယ်။အစ္စလာမ်ဝါဒပြန်လည်ထွန်းကားရေးတပ်ဦးဖွဲ့ကတော့ရိုဟင်ဂျာမွတ်စလင်တွေရဲ့အရေးကိစ္စကိုကုလသမဂ္ဂကကြားဝင်ပေးဖို့တောင်းဆိုပါတယ်လို့အဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့အာမက်ဖာရူ်မူဆာကပြောပါတယ်
။ If you look at the history of the Bosnian War,and it was after the intervention by OIC
Bosnia စစ်ပွဲတုန်းကအခြေအနေကိုကြည့်လိုက်ပါကုလသမဂ္ဂအနေနဲ့ဆာဗီးယားတွေကိုပြင်းပြင်းထန်ထန်ကင်တွယ်ဖို့အတွက် OIC ကကြားဝင်ဖိအားပေးလှုပ်ဆောင်ခဲ့ပြီးတဲ့နောက်စစ်ပွဲရပ်သွားစေခဲ့တယ်လို့မျိုးအလားတူပဲမြန်မာနိုင်ငံမှာလည်းရိုဟင်ဂျာတွေအပေါ်ညှဉ်းပန်းနှိပ်စက်မှုတွေရပ်တန့်သွားအောင် OIC အနေနဲ့လှုပ်တင်ပါတယ
်မြန်မာအစိုးရရဲ့ပြောခွင့်ရသူဦးစော်ထီကတော့ကုလသမဂ္ဂရဲ့ကြားဝင်ဆောင်ရွက်မှုဟာဒေသခံတွေရဲ့မလိုလားအပ်တဲ့တုံ့ပြန်မှုတွေနဲ့ကြုံရနိုင်ကြောင်းနိုင်ငံတကာမိသားစုအနေနဲ့မြန်မာနိုင်ငံကပြည်ပခအခြေအနေတွေကိုရှင်းရှင်းလင်းလင်းသဘောပေါက်ထားဖို့နဲ့အပေါင်းလက္ခဏာဆောင်တဲ့ချင်းကပ်မှုမျိုးပြုလုပ်သင့်တယ်လို့ပြောပါရယ်မြန်မာနိုင်ငံဟာအစ္စလာမစ်နိုင်ငံတနေငံမဟုတ်တဲ့အတွက် OIC ရဲ့ဆွေးနွေးပွဲမှာပါဝင်ဝင်ရောက်ဆွေးနွေးမှာမဟုတ်ဘဲအာဆီယံအဖွဲ့ဝင်နိုင်ငံတွေကိုတော့အခြေအနေအရရက်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းမှာရှင်းလင်းတင်ပြခဲ့ပြီးဖြစ်တယ်လို့ဦးစော်ထေးကပြောဆိုပါရယ်ခင်ဗျာ
အူဆမ်မွေတင်ပြခဲ့တာဖြစ်ပါတယ်ဒါကတော့ရခိုင်ပြည်နယ်အရေးပါအခုဆက်လက်ပြီးတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းကြည့်ကြရအောင်ပါကချင်ပြည်နယ်မန်စီမြို့နယ်ထဲမှာကချင်လက်နက်ကိုင်တပ်ဖွဲ့တွေနဲ့မြမအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေပါတယ်တိုက်ပွဲတွေကြောင့်ကချင်ကျေးရွာတွေကဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပြီးမန်စီမြို့ထဲမှာပါတိုက်ပွဲတွေဖြစ်လာမဲ့အရေးစိုးရိမ်ကြပါတယ်မတ်တကင်ထိုက်ကဆက်သွယ်မင်းမြန်တင်ပြထားပါတယ်ရှင
်ကချင်ပြည်နယ်မန်စီမြို့နယ်တွင်ကကချင်ကျေးရွာတွေမှာမြမတပ်မတော်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KNA တပ်ရင်း12တို့ကြားတိုက်ပွဲတွေ3ရက်ဆက်တိုက်ဖြစ်နေပါတယ်။ကချင်လွတ်မြောက်ရေးဖွဲ့ KNO ရဲ့လိုင်စာအခြေစိုက်ဒုက္ခသည်ရေးရာကော်မတီကဥတွဲဗီဇာကတိုက်ပွဲတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။မန်စီမြို့နယ်ပါနော်မန်စီမြို့နယ်ရဲ့မန်စီရဲ့တောင်ဘက်ပေါ့။ရှမ်းပြည်နယ်ဒေကရှင်ပြည်နယ်စကြပေါ့ဒီမှာဒေတာဂျင်းစင်းနီအခုတခြားဒေသမှာတော့အခုတလို့တော့တိုက်ပွဲဖြစ်တာမရှိသေးဘူး။ဒီကျွန်တော်ဘူဟုပတ်ဝင်းချင်မလဲမရှိဘူးချမ်းပြည်ပဲမှာတော့မရှိသေးချင်းတယ်ဒါအတိအကျတော့မပြည့်ရဘူးဒုက္ခတွေတော့တူးလာပါတယ်တူးလာတယ်ဆိုတော့ဟိုတခြားဒီဒီဇိုင်းအောင်တို့မကားရန်တို့အဲ့ဒီကနေပြောင်းခဲ့တဲ့လူတွေတူးလာတာ
ကချင်လက်နက်ကိုင်တပ်ဖွဲ့ KNY အခြေဆိုင်ရာလိုင်စာပတ်ဝန်းကျင်တဝိုက်မှာတော့ဒီရဲ့ပိုင်းတိုက်ပွဲတွေမရှိဘူးလို့လည်းဥထွေးပီဇာကပြောပါတယ်မန်စီမြို့မှာတော့အခြေအနေတည်တည်ငြိမ်ငြိမ်ရှိနေပါတယ်ဒါပေမဲ့တိုက်ပွဲတွေမြို့ပေါ်ကိုကူးဆက်လာမဲ့အရေးစိုးရိမ်မှုတွေတော့ရှိနေကြပါတယ်မန်စီမြို့ကန်တူကတိုက်ပွဲတွေအခြေအနေကိုအခုလိုပြောပြပါတယ
်ကျွန်တော်မန်စီနဲ့ရှမ်းပြည်နဲ့အဆက်ပဲမှာပေါ့နော်စီဦးကြီးရွာရဲ့အထက်ပိုင်းပေါ့ဟိုကချင်ရွာတွေပဲမှာပေါ့နော်အဲဒေသခံတွေကတော့ဒီတိုက်ပွဲနဲ့ပတ်သက်တဲ့ဟာတော့အားလုံးဒေသခံလူထုကတော့ซูยินนี่ล่ะป้อนอกซ้องที่ไอ้โหมันซีမျိုးบ่ตองมาหลูไตป้วยผิดล่ะมาซูยินจ้องจาหมู่นี่ฉิตาล่ะป้อเรารู้ว่ามันซีอ่ะนี่มีอ่ะล่ะတော့ไอ้หูลียินนี่ตั้วล่ะฮัสกี้นี่ตั้วล่ะတော့มีนี่อ่ะล่ะป้อโหมาတော့ตะดิ้งยะล่ะတော့ลียินเนี่ยไต่นี่เลยหลูတော့ตะดิ้งยะล่ะป้อเนี่ยมีกูด้วยတော့ไม่หอบกูป้อเนาะ
มันซีမျိုးเนี่ยไม้60จ่อกว่าก็ซีอูจี้หยัวซีกูတော့ถั่วเปี้ยติ้งช่องล่ะตูฤทธิ์นี่ปีဒီလူတွေကိုတော့ဒေသခံတွေကဝိုင်းဝန်းကူညီပေးနေကြတယ်လို့လည်းမန်စီမြို့ကန်ကပြောပါတယ်
။တောင်ပေါ်မှာနေတဲ့ကချင်ရွာတွေအကုန်လုံးကတော့ဒီ CUG ရွာဘက်ကိုဟိုလူ30ခန့်ဆင်းပြေးလာတိတ်ဆောင်လာတာပေါ့နော်။တိုက်ပွဲတိတ်ဆောင်လာတဲ့အားတွေတော့ရှိတယ်။ဟို CUG ရွာဆိုတာကျွန်တော်တို့မန်စီနဲ့64မိုင်ဝေးတယ်ပေါ့နော်။အဲ့ဒီရွာမှာတော့ဟိုထွက်ပြေးတိတ်ဆောင်လာတဲ့ရွာသူရွာသားတွေတော့ရှိတယ်။
တိုက်ပွဲတွေမကြာခဏဖြစ်လေရှိတဲ့မန်စီမြို့နယ်တွင်မှာတော့နှစ်ချင်းခရီးရန်ဖျားချောင်းဝင်းအတွင်ဖွင့်လှစ်ထားတဲ့ခလုံရဲစခန်းတစ်ခုနဲ့မန်စီနဲ့73မိုင်လောက်အကွာကမိုင်းခေါင်ကျေးရွာမှာလဲစစ်ပေးဆောင်ခလုံရဲစခန်းနှစ်ခုရှိနေပါတယ်။လောလောဆယ်မှာတော့မိုင်းခေါင်ခလုံရဲစခန်းမှာခလုံသူတွေများနေတာကြောင့်စခန်းအပြင်မှာနေထိုင်နေကြရသူတွေလည်းရှိနေပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ခင်ဗျာရှင် VOA မြန်မာပိုင်းကြာတာပတိနေ့မနက်6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်မနက်6နိုင်ခွဲမှာစတင်တဲ့ဒုတိယပိုင်းနာရွေးအစီအစဉ်မှာနားဆင်ရမှာတွေကတော့ကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာဦးကျော်ဇန်သာရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရအစီအစဉ်တွေပြင် American အစိုးရရဲ့သဘောထားတွေကိုလည်းနားဆင်ရဖို့ရှိပါတယ်မြန်မာအရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
Federalism is messy even in America. It's not perfect. We fight all the time about what states.
American ပြည်ထောင်စုကပြည်내လွှတ်တော်အမတ်ခိရှာခန်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ဆောင်ပါမှာပါတဲ့မူရင်းအသုံးအနှုန်းတိုင်းဦးကျော်ဇန်သာကတင်ပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာပြည်ပရင်းနှီးမြှုပ်နှံမှုကြာဆင်းခြင်းဆိုတဲ့ခေါင်းစဉ်နဲ့ Nikki Asia Review မှာမော်တိုကဆူမက်ဆူရေးသားထားတဲ့ဆောင်းပါးကိုမူရင်းအဝမပြတ်တင်ပြလိုပါတယ်။ရောင်ဆန်းစုကြည်အစိုးရ2016မတ်လမှာစတင်တာဝန်ယူကြတဲ့မြန်မာနိုင်ငံစီးပွားရေးမူဝါဒတွေကိုထုတ်ပြန်ခြင်းမရှိသလောက်ဖြစ်နေပါတယ်။ပြပကုမ္ပဏီတွေလာကျင်ကြပေမဲ့မူဝါဒမပြသသေးလို့စီမံကိန်းစစ်တွေကိုမဆန့်နိုင်ကြပါဘူး။မြန်မာဖွံ့ဖြိုးတိုးတက်မှုနှုန်းဟာ9နှစ်အတွင်း2016မှာအနည်းဆုံးဖြစ်ခဲ့ပါတယ်။အပေါင်းလက္ခဏာတစ်ခုကတော့မြန်မာရင်းနှီးမြှုပ်နှံမှုဥပဒေကိုနောက်လာတွေမှာပြန်ဆုံးသတ်မယ်ဆိုတဲ့ကိစ္စပဲဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုဟာအစ်တောင်အရှမှာအမြင့်ဆုံးရောက်ခဲ့ပြီးအခုအခါမှာဖိလစ်ပိုင်၊လာအိုစ်၊ကမ္ဘောဒီးယားတို့နောက်မှာကျန်ရစ်ပြီးလို့ကမ္ဘာ့ဘဏ်ကဆုံးသတ်ပါတယ်။ဒီလိုနှိကွေးရတာဟာအင်ချမ်းမြေဈေး AB ပြပပုတ်ကုန်ကြီးထွားမှုနှေးတဲ့အတွက်ဖြစ်တယ်လို့ဆိုပေမဲ့ပူပြီးအရေးကြီးဆုံးအချက်ကတော့ FDI လို့ခေါ်တဲ့ပြပတရားရင်းနှီးမြှုပ်နှံမှုတွေမဝင်လာလို့ပဲဖြစ်တယ်လို့စီးပွားရေးပညာရှင်တူကဆုံးသတ်ပါတယ်။MIC လို့ခေါ်တဲ့မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ကိုအစိုးရအပြောင်းလဲမှဖျက်သိမ်းခဲ့ပြီးတဲ့နောက်၃လတတိအစ်စ်ပြန်မဖွဲ့နိုင်ခဲ့တဲ့အတွက်ပြည်ပရင်းနှီးမြှုပ်နှံမှုဆောက်လွှာတွေဟာစောင့်တင်နေခဲ့ပါတယ်။ American ကလည်း sanction တွေကိုရုပ်သိမ်းလိုက်ပေမဲ့ American company တွေဟာမြန်မာနိုင်ငံထဲကိုတိုက်ရိုက်ရင်းနှီးမြှုပ်နှံမှုမလာကြပါဘူး။ဒါအပြင်တရုတ်ဂျပန်တို့ကလည်းအဝင်နှဲပြီးမြန်မာစီးပွားရေး policy ပြတ်ပြတ်သားသားမရှိသေးလို့စောင့်ဆိုင်နေကြပါတယ်။နောက်တစ်ချက်ကတော့ဒေါအောင်ဆန်းစုကြည်စီမအာဏာရေးစုပြုံနေတဲ့ကိစ္စဖြစ်တယ်လို့သုံးသပ်သူအများကယူဆကြပါတယ်။ဖွဲ့စည်းပုံအရဥတင်ကျော်ဟာသမရဖြစ်ပေမဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဒီကတကယ်အာဏာရှိသူဖြစ်ပါတယ်။တခါ DACU လို့ခေါ်တဲ့ဖွံ့ဖြိုးမှုအထောက်အကူညှိနှိုင်းရေးအဖွဲ့ JBC လို့ခေါ်တဲ့ငြိမ်းချမ်းရေးဖြစ်စဉ်အထောက်ပံ့ညှိနှိုင်းရေးအဖွဲ့စတာတွေကိုဖွဲ့စည်းပြီးဒါတွေဟာအစိုးရနဲ့မသက်ဆိုင်ပဲဒေါအောင်ဆန်းစုကြည်ကဥဆောင်နေပါတယ်။နိုင်ငံတော်မူဝါဒဆိုင်ရာကိစ္စတော်တော်များများဟာဒေါအောင်ဆန်းစုကြည်အတိမပြုရင်စစ်မတွေ့နိုင်ပါဘူး။ဆုံးဖြတ်ချက်မချနိုင်ပါဘူး။ဒေါအောင်ဆန်းစုကြည်လက်ထက်မှာအာဏာရေးအများကြီးချုပ်ကန့်ထားတာတော့ဟုတ်ပါရဲ့။ဒါပေမဲ့လူတစ်ခုတစ်ယောက်အနေနဲ့လုံမှိုင်တဲ့အကန့်အသတ်အတိုင်းသာရှိသေးတယ်လို့ဆိုကြပါရယ်စံတမန်တွေက။ဒီလိုမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဖွဲ့စည်းဖို့နှေးကွင်းနေကြရတာလည်းပဲဒေါအောင်ဆန်းစုကြည်အလုံမအားလို့လူရေးဖို့အချိန်မပေးနိုင်သေးလို့ဖြစ်တယ်ဆိုပြီးတော့စံတမန်အသိုင်းအဝိုင်းကပြောကြပါရယ်။မြန်မာနိုင်ငံစီးပွားရေးမှာအထူးအနာဆုံးကဏ္ဍတွေကတော့ရေနံနဲ့သဘာဝတန့်ငွေကဏ္ဍပါ။စီမံကိန်းသစ်တွေကိုဒေါအောင်ဆန်းစုကြည်အနာရယူပြီးအတိမပြုနိုင်သေးပါဘူး။ကြောင်မီသွေးသုံးစွန့်ရင်စီမံကိန်းတွေကိုလည်းသဘာဝပတ်ဝန်းကျင်ဆိုင်ရာပြန်လည်သုံးသပ်ဖို့ဆိုင်ငံ့ထားရပါတယ်။နိုင်ငံခြားဝင်ငွေနဲ့တော့မြန်မာကျပ်ငွေတန်ဖိုးကျဆင်းပါတယ်။ American Dollar ငွေလဲနှုန်းမြင့်လာလို့အစ်တောင်အရှငွေတွေအလုံးတန်ဖိုးကျပေမဲ့မြန်မာကျပ်ငွေကအထူးအနာဆုံးဖြစ်ပါတယ်။မြန်မာပြည်ရဲ့အဓိကပို့ကုန်သဘာဝတန့်ငွေလဲဈေးကွက်ကမောက်ကမားနဲ့ကြုံနေရသလိုကျောက်ဆင်းဟာလည်းတရုတ်နိုင်ငံမှာဈေးကွက်နှေးကွေးမှုနဲ့ကြုံနေရပြန်ပါတယ်။အဲနောက်ဖြစ်နိုင်တဲ့အထိနာနိုင်တဲ့ပြဿနာတစ်ခုကတော့ရိုဟင်ဂျာအရေးဖြစ်ပါတယ်။ဒီမွတ်စလင်အုပ်စုအပေါ်အစိုးရကင်တွယ်ပုံကိုနိုင်ငံတကာဝေဖန်နေမှုဟာအဓိကပြဿနာကြီးတစ်ခုဖြစ်လာခဲ့ပြီဆိုရင်တော့ဥရောပနဲ့အမေရိကန်ကုမ္ပဏီဟာလူထုသဘောထားကိုစိုးရိမ်ပြီးမြန်မာနိုင်ငံနဲ့ခက်ခဲနေလာနိုင်ပါတယ်။ဒါတွေအလုံးကိုအလင်းအမြန်ကူစားနိုင်တဲ့နေရာတော့စီးပွားရေးမူဝါဒကိုရှင်းရှင်းလင်းလင်းလုပ်ပြီးရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေကိုလိုအပ်သလိုပြုပြင်ပြောင်းလဲဖို့ပဲဖြစ်တယ်လို့ရေးသားထားပါခင်ဗျာ။အခုဆက်လက်ပြီးလူမျိုးရေးခွဲခြားမှုနဲ့ဗမာအခွင့်ထုခံများဒေါအောင်ဆန်းစုကြည်အစိုးရချီးကျူးမခံရတာဘာကြောင့်လဲဆိုတဲ့ခေါင်းစဉ်နဲ့မက်သျူးအဘေရေးသားထားတဲ့ဆောင်းပါးကို asiancorrespondent.com ကမူရင်းအခေါ်ဘောအဆုံးနှုံးတွေအတိုင်းထုတ်နှုတ်တင်ပြလိုပါတယ်။တိုင်းသားရဲ့ဒုက္ခကိုဖြည့်ဆင်းဖို့ပြက်ကွက်လို့ဒေါန်ဆန်းစုကြီးဟာနိုင်ငံတကာဝေဖန်တာခံနေရပါတယ်။ဒါပေမဲ့ဒေါန်ဆန်းစုကြီးကမလှုပ်ပါဘူး။ဒီလိုဒေါန်ဆန်းစုကြီးဒီကိစ္စကိုဆောင်ရွက်ဖို့ပြက်ကွက်နေတာဟာစူကိုတိုင်းနိုင်ငံရေးအရာနှိပ်ကွပ်ခံခဲ့ရဘူးပေမဲ့သူမရဲ့တက်ကြွလှုပ်ရှားမှုကြောင့်သာနှိပ်ကွပ်ခံရတာဖြစ်ပြီးလူမျိုးရေးအရာနှိပ်ကွပ်ခံခဲ့ရတာမဟုတ်လို့ပဲဖြစ်ပါတယ်။ဒေါန်ဆန်းစုကြီးဟာသူစီအခွင့်ထုခံဗမာတယောက်ဖြစ်နေတဲ့အတွက်တိုင်းသားလူနည်းစုအရေးကိုဆောင်ရွက်ဖို့ပြက်ကွက်နေတာပါဗမာတွေဟာမြန်မာပြည်လူရဲ့သုံးပုံနှစ်ပုံရှိပြီးကြံတိုင်းသားလူနည်းစုရဲ့ဒုက္ခရောက်နေရတဲ့အတွက်ဗမာလူများစုကအခွင့်အထူးခံနေတာဖြစ်ပါတယ်အခွင့်အထူးရနေပါလားဆိုတာကိုမမြင်နိုင်တဲ့အတွက်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာအုပ်စုလိုက်ကြီးစိုးမှုတွေရှိနေပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့စစ်မှန်တဲ့ဒီမိုကရေစီကိုတိဆောက်ပေးခြင်းနဲ့ဆိုရင်တိုင်းသားလူနည်းစုတွေပေါ်ခွဲခြားမှုကိုအဆုံးသတ်ရပါလိမ့်မယ်လို့ရည်သားထားပါတယ်ခင်ဗျာ
တော်ရရှိများရှင်အမေရိကန်ပြည်ထောင်စုမှသမ္မတအသည့်အဖြစ်ဒေါ်နယ်ထရန့်တာဝန်ယူတဲ့အခါမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာထူးထူးခြားခြားဘာတွေများပြောင်းလဲလာနိုင်ပါသလဲသမ္မတအိုဘားမားလက်ထက်မှာတော့လည်းနီးကပ်တဲ့ဆက်ဆံရေးမျိုးရှိနေနိုင်ပါသေးသလားတော်ရရှင်တွေအနေနဲ့ရောအမေရိကန်မြန်မာဆက်ဆံရေးကိုဘလို့ပုံစံမျိုးနဲ့မြင်တွေ့လိုပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေ။
ဒီနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပြရစေရှင်အခုတော့အင်္ဂလိပ်စာအလဲရောက်ပါပြီဒေါ်လာတန်စီစဉ်တင်ဆက်ထားပါရရှင
်ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
tip of the iceberg
ဖြစ်ပါတယ်ဆာလုံးပေါင်းကTIP tip ga tapia OF of ga ye THE the ICEBERG iceberg ga pine bien ma myo ni de ye ga dong ni so lo zakwai thong ye dai yai de we ga pine bien ma myo ni de ye ga dong ye tapia bo ka ba ye a bai de ta pine bien dui ma myo ni de ye ga dong ni dui ha pine ku tin mo dui dui an di ye ba ka ba jo academy su ya yau shin phit de Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာ British ဇင်ခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစဉ်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖို့ရုပ်ရှင်ကားကိုကြည့်ဘူးကြမှာပါ။အဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲ။ရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်။ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်။ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်။ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမိသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Crowe ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပါ
။ The issue of the minister's corruption is just the tip of the iceberg.Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမိသဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတဘုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လို့ဒီပေရပါတယ်။
The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case. Tip of the iceberg.
အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဥကျော်ဇန်သာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုမှပင်လင်ဖက်ဒရယ်စနစ်ဟာစင်းလုံးချောမဟုတ်သေးဘူးလို့ဗမ်မောင့်ပြည်နယ်အထက်လွှတ်တော်မှခေရှာခန်ကပြောကြားလိုက်ပါတယ်ပြည်ကလေးကမြန်မာနိုင်ငံကိုတွားရောက်လည်လာခဲ့တဲ့အမေရိကန်ပြည်ထောင်စုကပြည်နယ်လွှတ်တော်မှခေရှာခန်ကဥကျော်ဇန်သာရဲ့မြန်မာအရေးသုံးသပ်ချက်မှာအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။အသေးစိတ်ကိုဆက်ပြီးနားဆင်ကြပါရှင
်။ခေရှာကိုတိုင်းအမေရိကန်ပြည်ထောင်စုပြည်နယ်တစ်ခုကပြည်နယ်လွှတ်တော်အမတ်ဆိုတော့အမေရိကန်ပြည်ထောင်စုကပြည်နယ်လွှတ်တော်အမတ်တွေရဲ့အခြေအနေမြန်မာပြည်ကပြည်နယ်လွှတ်တော်အမတ်တွေရဲ့အခြေအနေကိုနှိုင်းယှဉ်ပါမ
ယ်။ Well, first of all, I feel very fortunate.And I deeply value the greater struggles that they've been through to participate in their democracy.
ဘာမှတော့ချက်ကတော့ကျမဟာတိတ်ကံကောင်းတယ်လို့ထင်ပါတယ်။မြန်မာပြည်ကလွတ်တော်အမတ်တွေကတော့အခုလိုဒီမိုကရေစီလွတ်တော်အမတ်တွေအဖြစ်ပါဝင်ခွင့်ရဖို့အတွက်ခက်ကြိုးပမ်းခဲ့ရတယ်ဆိုတာကိုကျမအထူးတန်ဖိုးထားပါတယ်။အများပြားဟာထောင်ထဲမှာနှစ်ပေါင်းများစွာတချို့ဟာတိုက်ပိတ်ခံနေခဲ့ရတာပါ။အခုလဲသူတို့ဟာအကျက်အတဲနဲ့အလုံးလုံးနေရတုံးပါပဲ။သူတို့နဲ့ဆိုင်ရင်ကျမရဲ့အလုပ်ကရှင်းရှင်းလေးပါသူတို့အနေနဲ့အရက်ဖက်အဖွဲ့အစည်းတစ်ခုထူထောင်မယ်ဆိုရင်တော့လွယ်လွယ်ရှင်းရှင်းမဟုတ်ပါဘူးဒါပေမဲ့သူတို့လုပ်နေတာဟာတမိုင်းတွေမဲ့လုပ်ရက်ပါကျမတိတ်ကိုချီးကျူးပါတယ်တိတ်အလုပ်လုပ်ပြီးတော့စူးစမ်းတဲ့လွှတ်တော်အမတ်တွေလည်းတွေ့ခဲ့ရပါတယ်သူတို့လုပ်နေတာဟာခြေလှမ်းသေးသေးလေးတစ်ခုသာဖြစ်နေသေးပေမဲ့ဒီမိုကရေစီစနစ်မှာလူမှုပါဝင်ခွင့်ရစေဖို့အပြောင်းအလဲကြီးဖြစ်ပါတယ
်ဆိုအခုမြန်မာနိုင်ငံမှာပြည်နယ်လွှတ်တော်ပြည်နယ်ရဲ့လုတ်ပိုင်ခွင့်တွေ2008ဖွဲ့စည်းပုံရပေးထားတဲ့လုတ်ပိုင်ခွင့်တွေနဲ့ပတ်သက်ပြီးတော့ပြောပါအောင်ပဲလို့မြင်တယ်။အမေရိကန်ပြည်ထောင်စုကပြည်နယ်ရဲ့လုတ်ပိုင်ခွင့်နဲ့မြန်မာနိုင်ငံကပြည်နယ်တွေရဲ့လုတ်ပိုင်ခွင့်ဘယ်လိုကွာခြားပါလဲခင်ဗျာ
။ Yes, we did have a big conversation about federalism with many of the people we met with and
ကျမတို့ကဒီ federal စနစ်အကြောင်းကိုလူတော်တော်များများနဲ့ဆွေးနွေးပြခဲ့ပါတယ်။ပြည်နယ်ဒါမှမဟုတ်ဒေသန္တရအစိုးရတွေနဲ့ဘ ਹੁ အစိုးရကြားအာဏာကိုခွဲဝေသင့်တယ်တချိန်ချိန်မှာခွဲဝေရမယ်ဆိုတာလဲဆွေးနွေးဖြစ်ပါတယ်။ကျမကတော့ပြည်내အစိုးရတွေဘက်ကဆွေးနွေးပါတယ်။ဖက်ဒရယ်စနစ်ဟာရှုပ်ထွေးတယ်။အမေရိကမှာတောင်မှစင်လုံးကြောမဟုတ်သေးပါဘူး။ဘ ਹੁ အစိုးရရဲ့ကြီးကြပ်မှုမရှိဘဲနဲ့ပြည်내တွေကိုဘာတွေလှုပ်ခွင့်ပေးသင့်တယ်ဆိုတာကျမတို့တချိန်လုံးတိုက်နေရတာပါ။မြန်မာပြည်မှာလည်းအခုအခါအာဏာခွဲဝေကျင့်သုံးနိုင်ဖို့ကြိုးပမ်းနေကြပါတယ်။ဒီနေရာမှာအရေးကြီးဆုံးအချက်ကသက်ဆိုင်သူတွေဟာနိုင်ငံသားစိတ်တဲ့အပြည့်အဝနဲ့ထိတွေ့ဆက်ဆံရမယ်ဆိုတာသဘောပေါက်လက်ခံကြဖို့ပဲဖြစ်ပါတယ်။အမေရိကမှာတော့ဆိုကြပါစို့ပြည်နယ်လွှတ်တော်အကြောင်းမသိနားမလည်သူတွေအများကြီးရှိနေပါတယ်။သူတို့အတွက်တာဝန်ထမ်းဆောင်ပေးနေတဲ့အစိုးရတာဝန်ရှိသူတွေကိုမသိသူတွေရှိနေပါတယ်။ဒါပေမဲ့ဆုံးဖြတ်ချက်ချရမှာလူမှုနဲ့အနီးကပ်ဆုံးဆုံးဖြတ်ချက်ကအကောင်းဆုံးဖြစ်ပါတယ်။ဒါကြောင့်မလို့ဒေသန္တရအစိုးရတွေတနည်းပြောရမယ်ဆိုရင်ဒီမြို့နယ်အဆင့်ပြည်နယ်အဆင့်စတဲ့အစိုးရတွေဟာတိတ်ပြီးတော့အရေးကြီးပါတယ်။လူတို့အတွက်သူတို့ကိုယ်တိုင်တွေ့ဆုံပြောဆိုနိုင်တဲ့ခေါင်းဆောင်ကိုလိုအပ်ပါတယ်သူတို့အခြေအနေကိုတကယ်သိပြီးတော့ဖြေရှင်းပေးနိုင်မယ့်ခေါင်းဆောင်မျိုးလိုအပ်ပါတယ်ဒါဟာဖက်ဒရယ်စနစ်ရဲ့အရေးကြီးဆုံးအချက်ပါပဲ
ဆိုတော့အခုမြန်မာနိုင်ငံမှာဖက်ဒရယ်စနစ်အောင်မြင်ဖို့တနည်းပြောရင်ဒေသန္တရအစိုးရတွေကိုအာဏာပိုမိုခွဲဝေပေးဖို့အတွက်ဘယ်လိုအတားအဆီးတွေရှိနေဆိုတာတွေ့ခဲ့ရပါလဲ
Yeah I mean the biggest hurdle that I observed was getting through the peace process
ကျမတို့ဒီထားမိတာကတော့အတားဆီကတော့ငញ្ញမ်းရေးဖြစ်စဉ်ရှေ့မတိုးနိုင်ခြင်းပါပဲလူတိုင်းကငញ្ញမ်းရေးကိုပြောနေကြပေမဲ့တိုင်းရင်းသားတွေဘက်ကဘေးဖက်ခံထားရတယ်လို့ခံစားနေကြရပါတယ်အခုချိန်ထိရရှိထားတဲ့ငញ្ញမ်းရေးကခဏခဏဖြစ်နေပါတယ်ကျမတို့တတိထားမိတဲ့နောက်အချက်တစ်ခုကကြတော့တရားမမျှတမှုတွေအများပြားရှိနေတာပါတရားမျှတမှုမရှိဘူးဆိုတာသိရတာနဲ့စစ်တပ်ကိုကြောက်လို့မပြောရတာတွေအများကြီးပါပဲဘာကိုမှကြောက်စရာမလိုပဲတရားမျှတရေးနဲ့ပြန်လည်သိမြတ်ရေးပေါ်ဆောင်မှုအတွက်ခိုင်မာတဲ့တရားရုံးတွေနဲ့တရားဥပဒေစိုးမိုးမှုရှိဖို့လိုအပ်ပါတယ်ဆိုတော့တရားမျှတမှုရှိတယ်လို့လူလူမခံစားရသမျှငြင်းငြင်းရဖို့ဆိုတာမဖြစ်နိုင်ဘူးလို့ပဲကျမတို့ထင်ပါတယ
်ဟုတ်ကဲ့တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုပေါ့လေအဲ့ဒီနှစ်ခုအပြင်
Well, we met with people on a number of fronts who were working on the peace process, and
ethnic nationalism လို့ဆိုကြပါစို့အဲ့ဒီဘက်ကလည်းပြောပါဦးမြန်မာနိုင်ငံတိုင်းရင်းသားတွေရဲ့အမျိုးသားရေးစိတ်ဓာတ်ဟာစိတ်များပြင်းထန်တိုက်ကြွနေကြသလ
ား Well you know I'm Indian in origin and
ကျမဟာမူလအဖြစ်အိန္ဒိယမျိုးသမီးပါတိုင်းရင်းသားတွေအားလုံးအတူရှင်တွဲနေထိုင်နိုင်ဖို့လိုအပ်ပါတယ်တိုင်းရင်းသားတစ်မျိုးတည်းကတိုင်းပြည်ကိုကြီးစိုးအုပ်ချုပ်တာမျိုးမဖြစ်သင့်ပါဘူးကျမရဲ့အဖိုးလေးဟာဒလိုင်းလားမကိုတိဘက်ကနေအိန္ဒိယကိုထွက်လာနိုင်အောင်ကူညီပေးခဲ့သူဖြစ်ပါတယ်တိုင်းရင်းသားအုပ်စုတွေကြားအာနာခွဲဝေကျင်းသုံးနိုင်တဲ့တိုင်းပြည်ဟာအင်အားပိုပြီးတော့တောင့်တင်းတယ်လို့အခိုင်အမာယုံကြည်ထားတာပါကမ္ဘာပေါ်ကအကြီးအကျယ်ဆုံးဒီမိုကရေစီနိုင်ငံတွေမှာဒီလိုခွဲဝေတာတွေတွေ့ရပါတယ်နောက်ပြီးတော့သပွဲမှာထိုင်ပြီးတော့ပြောဆိုကြတဲ့အခါမှာအချင်းချင်းကွဲပြားခြားနားမှုထဲဒီနီးစပ်တူညီမှုရှိတယ်ဆိုတာကိုသိလာရပါတယ်ဒီလိုမှပဲမြန်မာပြည်မှာလည်းငြိမ်းချမ်းရေးဖြစ်စဉ်ရှေ့တိုးနိုင်မယ်လို့ကျွန်မတော့ထင်ပါတယ
်နောက်တစ်ချက်ကမြန်မာပြည်မှာခေတ်ချတွေ့ခဲ့ရတဲ့လွတ်တော်အမတ်တွေရဲ့အတွေ့အကြုံအရေးချင်းစတာတွေလည်းဆုံးဆက်ပါအောင်ခင်ဗျာသူတို့ရဲ့မဲဆန္ဒရှင်တွေကိုသူတို့ကထိထိရောက်ရောက်ကိုစားပြုနိုင်ကြတယ်လို့ထင်ပါသလ
ား Well the MPs that we met have deep passionand great intellect and
ကျမတွေ့ခဲ့ရတဲ့ဒီလွတ်တော်အမတ်တွေဟာစိတ်အားထက်သန်မှုရှိတယ်တကယ်ပညာတတ်တွေပါဒီမိုကရေစီတိဆောက်ရေးကိစ္စကိုရနိုင်တလို့လေ့လာတယ်ဝေမျှကြတယ်ကျမမြင်မိတာကတော့သူတို့ရဲ့အတွေ့အကြုံကသူတို့ကိုဘယ်လိုဖြစ်လာစေမလဲဆိုတာပါပဲကျမအတွေ့အကြုံရပြောရမယ်ဆိုရင်လွတ်တော်အမတ်ကောင်းတယောက်ဖြစ်ဖို့အတွက်ဘယ်ပုံဘယ်နည်းပြင်ဆင်ရမယ်ဆိုတာမရှိပါဘူးလုံရင်ကင်ရင်နဲ့ဒီအတွေ့အကြုံရယူရတာမျိုးဖြစ်ပါတယ်ဒီလိုနဲ့အများရဲ့ယုံကြည်မှုကိုရအောင်လုပ်ရမှာဖြစ်ပါတယ်အဲ့ဒါကအခုဒီမြန်မာလွတ်တော်အမတ်တွေရဲ့ပြဿနာပါသူတို့ကလွတ်လွတ်လပ်လပ်စကားမပြောရဘူးဒေါအောင်ဆန်းစုကြည်နဲ့ထိတ်တိုက်တွေ့မဲ့ကိစ္စကိုလည်းဘာမှမပြောရကြဘူးဒီလိုနဲ့ဒီခိုင်မာတဲ့လွတ်တော်အမတ်တယောက်ဖြစ်လာနိုင်မဲ့အလုပ်တွေကိုမလုပ်နိုင်ကြတာတွေ့ရပါတယ
်ဒါကအရသက်အမတ်တွေကိုပြောတာပါခင်ဗျာဒါစစ်တပ်ရဲ့ကူစလရီစစ်တပ်ရဲ့အမတ်တော်မဟုတ်ပေါ့ဗျာစစ်တပ်ကစစ်ဘုံကြွားရွေးပြီးတော့လှုပ်လိုက်တဲ့သူကလည်းပဲလွှတ်တော်တွေမှာ25ရင်းလုံးရှိနေပါတယ်သူတို့ရဲ့ဒီလိုပါဝင်နေမှုကဘယ်လိုပြောလို့ပါလဲ
certainly we come from a democracy where the
ဒီမှာစစ်တပ်ဟာအရသာခေါင်းဆောင်လက်အောက်မှာရှိနေတဲ့ဒီမိုကရေစီနိုင်ငံကနေလာတာပါမြန်မာနိုင်ငံရဲ့ဖြစ်ထွန်းမှုလမ်းကြောင်းကထူးခြားတယ်စစ်တပ်အုပ်စိုးမှုကြောင့်မလို့ဒီအခြေခံအဆောက်အအုံတရားဥပဒေစိုးမိုးရေးစတာတွေဘာမှတိုးတက်မလာခဲ့ပါဘူးတချိန်တည်းမှာပဲအခုဒီအာဏာရပါတီအနေနဲ့လည်းသတိကြီးစွာနဲ့ခြေလှမ်းလှမ်းနေရတာကိုလည်းသတိထားမိခဲ့ပါတယ်။တနည်းနည်းမှာတော့ဒီစစ်တပ်ဟာလွတ်တော်ကိုအယက်သားတွေလက်ထက်လုံးဝအနှံသွားမယ်လို့ကျွန်မမျှော်လင့်ထားပါတယ်။ကြံ့ကြာအောင်မှဖြစ်ပေမဲ့တိတ်ကိုလိုအပ်တဲ့ကိစ္စပါပဲ
။နောက်တစ်ခုမေးချင်တာကမြန်မာနိုင်ငံဟာအမေရိကန်ဘက်ကိုယိမ့်တယ်လို့လည်းအထင်မှန်ရစီပဲအထူးသဖြင့်တေတူကအဲ့လိုမထင်စီပဲAmerican ကမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးကိုဘယ်လိုကူညီနိုင်မလို့ထင်ပါတယ်ကိရှင
် Well I mean I think it's important that we take the lead of Aung San Suu Kyi and the ruling party in
terms ကျမတို့ဟာဒေါအောင်ဆန်းစုကြည်နဲ့ဒီအာဏာရပါတီတို့ရဲ့ဥဆောင်မှုအတိုင်း American ကဘယ်လိုမျိုးဒီယင်းနှိမ့်နှံမှုတွေလှုပ်ဆဲခြင်းတလဲဆိုတာလိုက်နာဖို့အရေးကြီးတယ်ထင်ပါတယ်ဆန်ရှင်တွေရုတ်သိမ်းလိုက်တဲ့ကိစ္စမှာအငင်းပွားမှုတချို့ရှိတယ်လို့ကျမသိပါတယ်ဒါပေမဲ့ဒီလိုဆန်ရှင်ရုပ်သိမ်းမှုကြောင့်မလို့မြန်မာအမေရိကန်ဆက်ဆံရေးကိုအလိုလျောက်ပြောင်းလဲသွားစေမှာပါဖြည်းဖြည်းပဲပြောင်းလဲတာဖြစ်ပါလိမ့်မယ်တစ်ချိန်တည်းမှာပဲဒီလူလူချင်းထိတွေ့ဆက်ဆံရေးအသိပညာဖလှယ်ရေးတွေလုပ်ရင်းတဲ့ဒီဒီမိုကရေစီတိဆောက်ရေးကမ္ဘာနိုင်ငံတွေနဲ့ဆက်ဆံရေးတွေချဲ့ထင်သွားမှာပ
ါဟုတ်ကဲ့နောက်ဆုံးအနေနဲ့မြန်မာပြည်ကပြန်လာပြီးတော့ကေရှာရဲ့မဲဆန္ဒနယ်ကလူလူကိုအထူးသဖြင့်ရင်းနှီးမြှုပ်နှံသူဖြစ်လာနိုင်တဲ့လူတွေကိုဘယ်လို message မျိုးဘယ်လိုသတင်းစကားမျိုးပြောချင်ပါလဲ
My first message is be grateful for the democracy that we have it's messy
ပထမဆုံးကတော့ကျမတို့ဟာရှုပ်ထွေးပေမဲ့လွတ်လပ်စွာထုတ်ဖော်ပြောဆို권စုဝေး권စတဲ့ democracy ဟာအလိုက်အသင့်ရရှိပြီးသားဖြစ်နေတဲ့အတွက်ဒါကိုပြန်တွေးရမှာဖြစ်ပါတယ်မြန်မာပြည်သူတွေဟာဒီအခွင့်အရေးရရှိဖို့အတွက်ဖိနှိပ်ချုပ်ချယ်မှုမျိုးစုံကိုကြံ့ကြံ့ခံပြီးစူးစမ်းနေကြတာကိုကြည်ရင်သဘောပေါက်လာရပါတယ် ဒါဟာကျမဒီမဲဆန္ဒရှင်နေမြေကလူတွေကိုပြောကျင်တယ်ပထမအချက်ပါပဲနောက်တစ်ချက်ကဒီမြမပြည်ဟာခရီးသွားလေ့လာဖို့အင်မတန်မှတင့်တော်တဲ့နေရာပါအထူးသဖြင့်ဆယ်ရချမ်းသာရနိုင်မယ့်နေရာမျိုးပါဘသူမဆိုသွားတင်ပါတယ်ပြီးတော့စစ်ပွားရေးအဆက်အသွယ်လုပ်ဖို့လမ်းရှာတင်ပါတယ
်တချို့ကပြောရတယ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအတွက် infrastructure အခြေခံအဆောက်အုံတွေမကောင်းဘူးမစင်တော်ဘူးဘာညာပြောရတယ်အဲ့ဒီကိစ္စကြတော့
I think one of the biggest areas of potential for the United States is to help with energy projects
အမေရိကန်ကအဓိကလှုပ်ဆောင်နိုင်တာကတော့စွမ်းအင်ကဏ္ဍမှာကူညီရေးဖြစ်ပါတယ်ဒီရေအားစွမ်းအင်နေစွမ်းအင်လုပ်ငန်းတွေဟာကျမတို့ရဲ့ဒီဒေသမှာအများပြားရှိပါတယ်မြန်မာနိုင်ငံဟာတည်ငြိမ်စိတ်ချရတဲ့စွမ်းအင်အထူးသဖြင့်လိုအပ်ပါတယ်ဒီကဏ္ဍတွေမှာကူညီနိုင်ဖို့ကျမတို့မှာအခြေအနေအများကြီးရှိနေပါတယ
်ဥချောဇနာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာပါရှင်အခုတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါမယ်အခုတစ်ပတ်အစီအစဉ်မှာတော့ရန်ကုန်မြို့က WISE ဖွံ့ဖြိုးတိုးတက်မှုကုမ္ပဏီစီမံကိန်းဆိုင်ရာညွှန်ကြားရေးမှူးဦးစွမ်းအောင်ရဲ့အမြင်ကိုနားဆင်ရပါမယ်မမိုးဖြူစီစဉ်တင်ဆက်ထားပါတယ်ရှင်
โอเคကျွန်တော်ဒီနေ့ပြောမှာတော့ခေါင်းဆောင်ခေါင်းတယောက်ဖြစ်ဖို့ဆိုတာကိုယုံကြည်မှုကိုကျွန်တော်ပြောမှာဖြစ်ပါတယ်။ဟိုခေါင်းဆောင်ခေါင်းတယောက်ပေါ့နော်ဖြစ်ဖို့ဆိုတာဟိုအများပုံမှာကျွန်တော်တိုင်းပြည်အတွက် positive influence ရှိဖို့လိုအပ်ပါတယ်။အဲ့တော့ positive influence ဆိုတာကျွန်တော်ပြောရရင်တော့ကောင်းသောစွမ်းမှုတစ်ခုပေါ့နော်ဖြစ်ဖို့လိုအပ်ပါတယ်။အဲ့တော့ဘယ်လိုမျိုးလဲဆိုရင်တော့အခြားသူတွေအပေါ်မှာဟိုစိတ်ဝင်စားမှုရှိရမယ်ပေါ့နော်ခေါင်းဆောင်ခေါင်းတယောက်အနေနဲ့ပြန်ယုံကြည်လေးစားမှုရှိရမယ်ပေါ့အဲ့တော့တနည်းအားဖြင့်ဆိုရင်ခေါင်းဆောင်ခေါင်းတယောက်ဟာသူပြဿနာတစ်ခုခုပေါ့နော်တည်တည်ချာချာတိမြင်ရမယ်ပြီးရင်ဒီပြဿနာပေါ်မူတည်ပြီးတော့အကောင်းဆုံးအဖြေကိုရှာဖွေနိုင်ခြင်းရလဲဒါခေါင်းဆောင်ခေါင်းဆောင်မှုတစ်ခုဖြစ်ပါတယ်အဲ့ leadership is serving the people ပါတကယ်တော့ကျွန်တော်တိတလောက်ကတော့ခေါင်းဆောင်ခေါင်းနေဟာနော်တဦးတယောက်ချင်းစီရဲ့အတွင်းစကားကိုတေချာနားထောင်နိုင်စွမ်းရှိရလူတွေဖြစ်ပါတယ်ဒီလိုနားထောင်နိုင်မှဒါလည်းကျွန်တော်တို့လူအဖွဲ့အစည်းမှာလိုအပ်တဲ့ကူညီနိုင်မှုတွေဟိုရရှိမှာဖြစ်ပါတယ်။အဲ့ဒါတွေဟာအကောင်းဆုံးစဉ်းစားပြီးနိုင်မှုအတွက်ပေါ့အများကြီးအထောက်အကူပြုရလို့ကျွန်တော်ယုံကြည်ပါတယ်။တူနဲ့တူအမြင်မတူညီတဲ့အခြေအနေမျိုးတွေမှာပဲဖြစ်ဖြစ်ဟုတ်လားအဖွဲ့အစည်းတစ်ခုနဲ့တစ်ခုမတူညီတဲ့အခြေအနေမျိုးမှာဖြစ်ဖြစ်ဒီကောင်းဆောင်နေရာအများသောအဖြစ်လိုအပ်ပါတယ်။အများအဖြစ်လည်းသူတို့ကောင်းသောဟိုဘောနော်အဖွဲ့အစည်းအတွက်ပေါ့ကောင်းသောနည်းလမ်းကိုပဲသူတို့ရှာဖွေနိုင်တဲ့လူတွေဖြစ်ပါတယ်။ဒီကောင်းဆောင်ကောင်းတယောက်ကအဖွဲ့အစည်းတစ်ခုမှလိုတယ်လို့နိုင်ငံတစ်ခုမှလည်းလိုပါတယ်ဘောနော်။အဲ့တော့ကျွန်တော်တို့ဒီအခုကမ္ဘာမှာဆိုရင်ကောင်းဆောင်နေရှိပါတယ်။သူတို့တွေအားလုံးမှာသူတို့တွေအားလုံးမှာလည်းဒီသူတို့ရဲ့ဟိုပါဘောနော်ပန်းတိုင်ပေါ့ယုံကြည်မှုပန်းတိုင်တွေရှိကြပါတယ်အဲ့ဒီယုံကြည်မှုပန်းတိုင်ကိုသူတို့ဖြည့်ဆည်းဖို့ဆိုတာလေဒီတခြားသူတွေပေါ့နော်သူတို့ပံ့ပိုးမဲ့လူတွေရှိဖို့လိုအပ်ပါတယ်အဲ့ဒီတော့ဘို့လေဟိုဒီကောင်းဆောင်နေရာသူတို့တနေ့နဲ့တနေ့ပေါ့နော်သူတို့လှုပ်ဆောင်ချက်တွေကိုမှန်ကန်ကြောင်းကိုသူတို့အငြင်းဒီပြည်သူတွေကိုသူပြောနေတာဖြစ်ပါတယ်အဲ့တော့ကျွန်တော်ယုံကြည်တာကတော့တဦးနဲ့တဦးအမြင်ပေါ့နော်ကျွန်တော်တို့ရဲ့ပတ်ဝန်းကျင်အနေအထားကိုဘယ်လို create လုပ်မလဲပေါ့နော်ဘယ်လိုမျိုးကောင်းဆောင်မှုဟိုလိုအပ်လဲဆိုတာကောင်းဆောင်နေဖို့အခုလက်ရှိကောင်းဆောင်နေအပေါ်မှာကျွန်တော်တို့မူတည်ပါတယ်ကျွန်တော်တို့အခုခုနကပြောသလိုပေါ့ကောင်းဆောင်ကောင်းနေလိုသလိုဒီနောက်မှာရှိတဲ့လူတွေပေါ့နောက်လိုက်ကောင်းနေလို့လည်းလိုအပ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။သမ္မတဘရက်ကိုဘားမားအဆိုရအဖွဲ့ရဲ့တာဝန်ဆယူချိန်ကလေးကအဓိကဦးစားပေးလုပ်ငန်းတွေအနေနဲ့ရာသီဥတုပြောင်းလဲမှုဖြစ်ရှင်ရေးဟာအဓိကပါဝင်ခဲ့ပါဗါး။ ဩဘာမာအစိုးရအဖွဲ့ရဲ့၈နှစ်သက်တမ်းကာလအစကနေဒီနေ့အထိပြန်ကြည့်မယ်ဆိုရင်ကမ္ဘာကြီးကိုထိခိုက်မှုများစေမဲ့ဖန်လွန်အိမ်ဓာတ်ငွေထုတ်လွှင့်မှုလျှော့ချရေးအာထုတ်ကြိုးပမ်းမှုတွေကိုဥဆောင်ခဲ့တာဟာသမိုင်းဝင်အောင်မြင်မှုတစ်ခုဖြစ်တယ်ဆိုတာတွေ့နိုင်ပါတယ်2015ခုနှစ်ဒီဇင်ဘာလမှာပြင်သစ်နိုင်ငံပဲရစ်မြို့မှာကမ္ဘာခေါင်းဆောင်တွေဟာရာသီဥတုပြောင်းလဲခြင်းဆိုင်ရာသဘောတူညီချက်ရခဲ့ကြပါတယ်။ဒီပါရီသဘောတူညီချက်ကနေတကမ္ဘာလုံးဖန်လွန်အိမ်ဓာတ်ငွေထုတ်လွှင့်မှုလျှော့ချရေးနဲ့ရာသီဥတုပြောင်းလဲမှုတွေရဲ့အန္တရာယ်ရှိနေတဲ့အဆင့်ကျော်ပါရေးတွေမှာရည်ရှိဆောင်ရွက်ရမယ့်ကမ္ဘာလုံးဆိုင်ရာလုပ်ငန်းပိုင်းကိုစတင်တည်ထောင်နိုင်ခဲ့ကြပါတယ်။တရုတ်နိုင်ငံကနိုင်ငံတကာနဲ့အတူပူးပေါင်းဆောင်ရွက်လာခဲ့တာဟာလည်းပါရီသဘောတူညီချက်အောင်မြင်မှုရဲ့အဓိကကြတဲ့အမခန့်ချက်တစ်ခုဖြစ်ပါတယ်။အမေရိကန်နဲ့တခြားနိုင်ငံပေါင်း122နိုင်ငံတို့ဟာပါရီသဘောတူညီချက်ကို2016ခုနှစ်နိုဝင်ဘာလမှာစပြီးတော့ရခဲ့တာဖြစ်ပါတယ်။ထင်ထားတာလည်းမြန်ပေမဲ့နိုင်ငံတော်များများပါဝင်တဲ့သဘောတူညီချက်တစ်ခုဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကျွန်တော်တို့ဟာပိုးပြီးတော့တန့်ရှင်းတဲ့ပြည့်မြဲစွမ်းအင်ကိုစောင့်ကျင်းပေးလာနိုင်တာနဲ့တပြိုင်တည်းရုပ်ကျွင်းလောင်စာအပေါ်မှီခိုနေရတဲ့အနေအထားကိုရှော့ချနိုင်တဲ့ခေတ်သစ်တစ်ခုစီရောက်လာနေကြပါပြီ။နောက်ပြီးကျွန်တော်တို့ဟာစောက်ရုပ်ပျက်စီးမှုဒါမှမဟုတ်ဒီအားထုတ်ကြိုးပမ်းမှုတွေရပ်တန့်သွားမယ်လို့မယူဆနိုင်တဲ့ကိစ္စရပ်တစ်ခုကိုအမှားယွင်းမရှိဆောင်ရွက်နေတာဖြစ်တဲ့အကြောင်းနိုင်ငံတကာအစိုးရတွေစီကိုပုဂ္ဂလိကအခန်းကဏ္ဍတွေကိုကမ္ဘာနေရာတည်တည်ကကမ္ဘာသူကမ္ဘာသားတွေစီကိုကျွန်တော်တို့ကရှင်းလင်းပြသတဲ့သတင်းစကားပါနိုင်ခဲ့ပါတယ်လို့ပြောပါတယ်။ဒါဟာအချိန်နဲ့ရှင်ပြိုင်ရတဲ့ပြိုင်ပွဲတစ်ခုပါပဲ။အပင်တရဝါနဲ့တဘာဝပတ်ဝန်းကျင်တို့ရဲ့လိုက်လျောညီထွေဖြစ်တည်နေတဲ့ဂေဟာစနစ်နဲ့တဘာဝတရားတွေအပေါ်ဘလောက်မြန်မြန်ဒါမှမဟုတ်ဘာတွေဖြစ်လာနိုင်တယ်လဲဆိုတာကိုလူတိုင်းကအပြည့်အဝနားလည်သဘောပေါက်နိုင်ခြင်းမရှိမှုကိုရင်ဆိုင်ဖြေရှင်းနေရတဲ့အပြိုင်မှုတစ်ခုဖြစ်ပါတယ်။တကယ်လို့မျိုးဆက်သစ်တွေအတွက်ဆက်ပြီးကောင်းကျိုးဆောင်ကျင်းပေးလို့တဲ့စိတ်စေတနာထက်သန်ကြတယ်ဆိုရင်အခုလိုတန်ရှင်းစွမ်းအင်ပိုးပြီးအသုံးပြုလာနိုင်ရေးအတွက်ရှစ်ဆက်ဆောင်ရွက်ကြဖို့တိတ်ကိုအရေးကြီးပါတယ်လို့ဝင်ကြီးကယ်ရီကပြောသွားခဲ့ပါတယ်ရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်။နောက်ကြာနေ့မနေ့ရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့ကြာသာပတေးကြာတာပရင်းနဲ့မနေ့ရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့ကြာတာပရင်းနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုတော့ညနေ6:00ခွဲနဲ့9:00အထိလိုင်းဒိုမီတာ79နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချက်ကိုကိုစောဝင်းလိုင်းကြီးညာပေးပါမယ်ရှင်
။သူရှိနေတာအုပ်ချုပ်ခဲ့ပြီးတဲ့နောက်အစိုးရအပြောင်းလဲဖြစ်တော့မဲ့ကိစ္စအတွက်စိတ်ပူနေကြတဲ့အမေရိကန်အနေနဲ့မစိုးရိမ်ကြဖို့သမ္မတဘာရက်အိုဘားမားကပုထုနေ့မှာကျင်းပတဲ့သူ့ရဲ့နောက်ဆုံးသတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်။သူ့အနေနဲ့ဒီတိုင်းပြည်ပေါ်ယုံကြည်မှုအပြည့်ရှိကြောင်းအမေရိကန်ပြည်သူတွေကိုလည်းယုံကြည်ကြောင်းပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဟောင်း George H.W. Bush ဟာအသက်ရှူလမ်းကြောင်းမှာဆေးကုသမှုခံယူနေရပြီးတဲ့နောက် Texas ပြည်နယ် Houston မြို့ကဆေးရုံမှာအတွင်းလူနာအဖြစ်နဲ့တတ်တောင့်တတအနားယူနေတယ်လို့မိသားစုရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။သမရဟောင်းဘုရှေကျမကြီးချင်းတွေဟာတည်ငြိမ်ငြိမ်ရှိနေပြီးစောင့်ကြည့်စစ်ဆေးဖို့အတွင်းလူနာအဖြစ်နဲ့ဆေးရုံမှာနေရအောင်မယ်လို့ပြောဆိုခဲ့ပါတယ်။လူခွင့်ရေးအခြေအနေတွေကိုလေ့လာဖို့အတွက်မြန်မာနိုင်ငံကိုဆက်နေကြရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာမြန်မာနိုင်ငံကနေပြန်လည်မထွက်ခွာခွင့်မနေ့ပြန်ဇန်နဝါရီလ20ရက်နေ့မှာသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိပါတယ်။မစ္စယန်ဟီလီဟာမနေ့ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါန်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒီကနေ့မှာတော့ယန်ဟီလီဟာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်းလိုင်းနဲ့တွေ့ဆုံမှုရှိတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ကုလသမဂ္ဂကတော့အဲ့ဒီကိစ္စကိုအတိအပြုပြောဆိုခြင်းမရှိသေးပါဘူး။ရိုဟင်ဂျာမွတ်စလင်တွေအပေါ်နောက်ထပ်အကြမ်းဖက်မှုတွေကြီးထွားမလာအောင်ကမ္ဘောဒီးယားနဲ့ရဝမ်ဒါနိုင်ငံတို့မှလိုနောက်ထပ်လူမျိုးရုံးတပ်ဖြတ်မှုတွေဖြစ်ပွားမှာကိုရှောင်ဖို့အတွက်ရခိုင်ပြည်နယ်ပြည်ထနာမှာကုလသမဂ္ဂကဂျာဝင်ဆောင်ရွက်ပေးနေတယ်လို့မြန်မာနိုင်ငံဆိုင်ရာ ONC အထူးတန်တမန်ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့နောက်ပိုင်းအနည်းဆုံးလူ86ယောက်သေဆုံးပြီးခမန်းကြီး6,600လောက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့တဲ့ပြည်ပခန့်ဟာပြည်တွင်းရေးပြဿနာမဟုတ်တော့ပဲနိုင်ငံတကာပြဿနာဖြစ်လာနေပြီလို့မြန်မာနိုင်ငံဆိုင်ရာ OIC အထူးကိုယ်စားလှယ်ကပြောကြားခဲ့ပါတယ
်။တရင်ချင်းချက်ကိုကိုစုံဝင်လိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစည်းအဝေးထုတ်လုပ်ရမှုကဦးစံမိုးဝေဖြစ်ပြီးအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ကြာတာပရင်းနဲ့မနေ့ VOA မြန်မာပိုင်းအစည်းအဝေးတွေကိုမနေ့6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလိုက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.